Welcome to the Voice of America in Burmese.
Mingala nya jam ma to ta shin nya shin. American pi dang su myo raw Washington DC kan ni VOA American ta yan 2020 khu ne July la 14 ye inga ne nya bai season ni go Myanmar san no chin nya 9 na ya ne sen nai thi line thon mi da 1925 30 ne ne line la mi da 190 ro ga ne thau lwe pe ne ba bi shin.ကျမနံလောပါဒီညအတွက်ထိတ်တန့်ရသတင်းတွေကိုတင်ပြတော့မှာပါကမ္ဘာတဝန်းကိုရိုနာဗိုင်းရပ်စ်ပိုးကြောင့်သေဆုံးသူ 9,000 ကျော်အပါအဝင်ပိုကူးခံရသူ 73 သန်းအထိရှိလာချိန်မှာအမေရိကန်ပြည်ထောင်စုမှာတော့နေရာဒီအကုန်လုံးမှာအလားအလာရှိတဲ့ကိုရိုနာဗိုင်းရပ်စ်ကကွယ်ဆေးစတင်ထုတ်လုပ်နိုင်ဖို့မျှော်မှန်းထားတယ်လို့ပြောပါရယ်ဘယ်ကကွယ်ဆေးကထိရောက်မလဲဆိုတာမသေချာသေးပေမဲ့လည်းဆေးထုတ်လုပ်ရေးလုပ်ငန်းစနေပြီလို့ထရမ့်အစိုးရအဖွဲ့အစည်းမြင့်တာဝန်ရှိသူတို့ရဲ့ပြောဆိုချက်ကိုကိုးကားပြီးအမေရိကန် CNBC သတင်းဌာနကတင်းလာနေမှာကြေညာတော့ပါရယ်ဆေးထုတ်လုပ်ရေးအတွက်ပစ္စည်းကိရိယာတွေဆေးထုတ်လုပ်မယ့်နေရာတွေဆေးထုတ်လုပ်ရေးကုန်ကျန်းတွေရထားပြီလို့လည်းအဲ့ဒီအရာရှိကိုကိုးကားပြီးတော့ CNBC သတင်းကပြောဆိုတော့ပါရယ် Moderna နဲ့ Johnson & Johnson ကုမ္ပဏီတို့ကဒီလကလုံးမှာအဲ့ဒီကာကွယ်ဆေးတွေကိုလူတွေနဲ့ဆန်တမယ်လို့ခံမရကြောင်းလဲ CNBC ကပြောပါရယ်အမေရိကန်ဟာကမ္ဘာမှာပိုကူခံရသူ 3.4 တန်းကျော်ရှိနေတာပါအခြားကမ္ဘာနိုင်ငံတွေထဲမှာပိုကူခံရသူတသန်းဝန်းကျင်ရှိလာတဲ့အိန္ဒိယမှာမနစ်တရက်ထဲပိုကူခံရသူအသစ် 2,800 ကျော်ပါတယ်။လေးရက်အတွင်းပိုကူသူအသစ်သိန်းချီရှိလာနေတဲ့အတွက်အိန္ဒိယမြို့ကြီးအတော်များများမှာကသတ်မှုတွေပြန်ပြီးတော့ချမှတ်ထားပါတယ်။ဒီကနေ့ပဲပိုကူခံရသူအသစ်190တွေ့ခဲ့တဲ့ဩစတြေးလျနိုင်ငံမဲလ်ဘုန်းမြို့မှာလည်းသတင်း6ပတ်ကြာကန့်သတ်မိန့်တွေထုတ်ပြန်ထားပါတယ်။သမရအင်ဖီရောကကယောဂါတိုက်ဖြတ်ရေးအဖွဲ့ဝင်ဖြစ်တဲ့ထိတ်တန့်ကျန်းမာရေးပညာရှင်ဒေါက်တာအန်တိုနီဖောက်ချီကိုသမရဒိုနယ်ထရမ့်ကဘေးဖယ်ထားတယ်ဆိုတဲ့သတင်းတွေထွက်ပေါ်လာပေမဲ့သူတို့နှစ်ယောက်ရဲ့ဆက်ဆံရေးပြေလည်ပါတယ်လို့သမရထရမ့်ကတနင်္လာနေ့မှာပြောဆိုခဲ့ပါတယ်
။ Well, I have a very good relationship with Dr. Fauci. I've had for
လူကောင်းတယောက်ဖြစ်တဲ့ဒေါက်တာဖောက်ချီနဲ့ဆက်ဆံရေးတိတ်ကောင်းပေမဲ့သူနဲ့အမြဲတမ်းသဘောထားတိုက်ဆိုင်တာတော့မဟုတ်ဘူးလို့သမရထရမ့်ကပြောဆိုသွားတာပါ။နေဆက်တွေပိတ်ခဲ့တယ်လို့ပိုကူဆက်သူအများပြားရှိတဲ့တရုတ်နိုင်ငံကလူတွေကိုပြည်ဝင်ခွင့်ပိတ်ပင်ခဲ့တာကိုလည်းသမ္မတထရမ့်ကပြောဆိုခဲ့တာပါ။ကူးဆက်ရောဂါဌာနအကြီးအကဲလည်းဖြစ်တဲ့ဒေါက်တာဖောက်ဂျီကအမေရိကန်မှာကိုရိုနာဗိုင်းရပ်စ်ပိုကူးခံထားသူတန်းချီရှိနေပေမဲ့ပိုကူဆက်မှုရော့ကျတော့မဲ့ပုံမရှိသေးဘူးဆိုပြီးတော့တတိပေးနေတာဖြစ်ပါတယ်။ဒါပေမဲ့လည်းသမ္မတထရမ့်ကတော့ကယောဂါကိုသိပ်ပြီးတော့အရေးမကြီးတဲ့အောင်ဆက်တိုက်ဆိုသလိုရှော့ပေါ့ပြောဆိုလာသလိုဒေါက်တာဖောက်ချီနဲ့အခြားထိတ်တန့်ကျန်းမာရေးပညာရှင်တွေရဲ့ကယောဂါထိန်းချုပ်ရေးပြည်သူတွေလိုက်နာရမယ့်အကြံပြုချက်တချို့ကိုလည်းတန်လျာရှိနေတာပါ။ဇူလိုင်လ17ရက်နေ့မှာ The Washington Post တင်စာကြီးကဖော်ပြခဲ့တဲ့အင်ဖြူရောကုံတော်ရဲ့အကြံပေးပီတာနာဗာရိုရဲ့ရေးသားချက်မှာတော့သမ္မတထရမ့်နဲ့ဒေါက်တာဖောက်ချီတို့ဂျွန်လပထမပတ်မှာနောက်ဆုံးစကားပြောခဲ့တယ်လို့ဖော်ပြထားပါတယ်။တနင်္လာနေ့မနေ့အစောပိုင်းမှာလဲကိုရိုနာဗိုင်းရပ်စ်နဲ့ပတ်သက်ပြီးတော့ယောဂါကာကွယ်ထိန်းချုပ်ရေးဌာန CDC အပါအဝင်လူတိုင်းလိန်ညားနေတယ်ဆိုပြီးတော့ Twitter မှာသမ္မတထရမ့်ကရေးသားခဲ့ပါတယ်။ကိုရိုနာဗိုင်းရပ်စ်ပိုးစစ်ဆေးတွေ့ရှိခဲ့တဲ့အချိန်ကစပြီးတပတ်နေပါတိကျခွဲနေထိုင်နေတဲ့ဘရာဇီးလ်သမ္မတဂျီယာဘောဆိုနာရိုကဒီကနေ့မှနောက်တစ်ကြိမ်ပိုးစစ်ဆေးဖို့ရှိပါတယ်။ဘရာဇီးလျမြို့ကသမ္မတအိမ်တော်ကနေ CNN သတင်းဌာနနဲ့တနင်္လာနေ့ကတယ်လီဖုန်းဆက်ပြောဆိုခဲ့တာပါ။တက်ခွဲစီစီမဲ့ဖြေကိုနိုင်ပိုင်းတွင်သိရမယ်လို့မျိုးလင်းထားတယ်လို့လဲသမ္မတဘောဆိုနာရိုကပြောပါတယ်။နေရထိုင်ရတာကောင်းနေပေမဲ့လည်းတီချခွဲပြီးနေရတာကိုတော့တီးမခံနိုင်ဘူးလို့လဲဘောဆိုနာရိုကပြောပါတယ်။ကြည့်ခဲ့တဲ့လေလာဘရာဇီးယားမှာကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့လာတဲ့အချိန်ကလေးကဒီကာယောဂါကိုအရေးမကြီးတယ်လို့ရှော့ပေါ်ပြောဆိုလာတဲ့မစ္စတာဘောဆိုနာရိုကကာယောဂါထိန်းချုပ်ရေးကန့်သတ်သားမြစ်ချက်တွေချမှတ်ခဲ့တဲ့ပြည်နယ်အုပ်ချုပ်ရေးမှုတွေကိုလည်းဝေဖန်ပြစ်တင်လာတာဖြစ်ပါတယ်။ဘရာဇီးယားနိုင်ငံဟာအမေရိကန်ပြည်ရင်ကမ္ဘာမှာပိုကူခံရသူဒုတိယအများဆုံးရှိနေပြီးလက်ရှိချိန်ထိပိုကူခံရသူတစ်တရမ8တန်းကျော်နဲ့သေဆုံးသူကလည်း 9,200 ကျော်ရှိနေတာဖြစ်ပါတယ်။အနည်းကစောင့်ကြည့်နေကြတဲ့အမေရိကန်ထက်လွတ်တော်အမှန်နေရာမှာရှင်ပြန်အကြွေခံမှုပါတီရင်းအကြွေရွေးကောက်ပွဲတွေကိုပြည်내၃ခုမှာဒီကနေ့မဲပေးရွေးချက်ကြမှာပါ။အယ်ဘာမားပြည်내မှာ Republican အမှတ်နေရာအတွဲအမေရိကန်ရှင်နေချုံဟောင်း Jeff Sessions နဲ့အာဘန်တက်ကတူဘောလုံးနေပြဟောင်း Tommy Tuberville ရှင်ပြန်ကြမှာပါ။ဒီကနေ့အနိုင်ရသူကနိုဝင်ဘာရွေးကောက်ပွဲမှာလက်ရှိ Democrat ထက်လွတ်တော်အမှ Doug Jones နဲ့ရှင်ပြန်အကြွေခံမှာဖြစ်ပါတယ်။အယ်ဘာမားပြည်နယ်အထက်လွှတ်တော်အမှနေရာမှာနှစ်ပေါင်း20ကြာတာဝန်ထမ်းဆောင်ခဲ့တဲ့ Jeff Sessions ကဒေါ်နယ်ထရမ့်သမ္မတဖြစ်လာတဲ့အချိန်မှာရှေ့နေချုပ်တာဝန်ယူဖို့2019ခုနှစ်မှာလွှတ်တော်အမှနေရာကနှုတ်ထွက်ခဲ့တာပါ။2016အမေရိကန်ရွေးကောက်ပွဲမှာရုရှားရဲ့ကြားဝင်ဆွေးဖက်မှုကိုစုံစမ်းတဲ့နေရာမှာရှေ့နေချုပ် Sessions ကဘေးဖယ်နေခဲ့တာကြောင့်သမ္မတထရမ့်စိတ်ဆိုးသောသားဖြစ်ခဲ့ပါတယ်။သမ္မတဒေါ်နယ်ထရမ့်ကပြီးခဲ့တဲ့စနေနေ့မှာလဲ Sessions ဟာသူတို့အားလုံးကိုစိတ်ပျက်စေတဲ့အတုံးမကျတဲ့သူဆိုပြီးတော့ Twitter စာမျက်နှာမှာရေးသားခဲ့တာဖြစ်ပါတယ်။
ဗီယိုအမေရိက န်တန်ညားပဲမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ31 kHz 9833ညလိုင်းဒိုမီတာ32 kHz 9303ညလိုင်းဒိုမီတာ51 kHz 5885တို့ဖြင့်စနေတနင်္ဂနွေမှာဖိုင်းလိုက်မီတာ190 kHz 1595တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်မင်္ဂလာပါရှင်ကျမများသတင်းအောက်မှာသတင်းတွေကိုဆက်လက်ကြီးညာပေးသွားပါမယ်ရှင်တောင်တရုတ်ပင်လယ်တွင်တရုတ်နိုင်ငံကပိုင်ဆိုင်နယ်လူအခြေညာထားရဲ့ပိုင်နယ်နယ်မြေအလုံးနီးပါးတရားမဝင်ဘူးဆိုပြီးအမေရိကန်နိုင်ငံကတင်းနှင်းလာနေကအခြေညာချက်ထုတ်ပြန်လိုက်တာကြောင့်လက်ရှိနှစ်နိုင်ငံဆက်ဆံရေးတင်းမာမှုအရှိန်ပိုမြင့်တက်ခဲ့ပါတယ်။အရှေ့တောင်အာရှဒေသအတွင်းကနိုင်ငံတွေအပေါ်နှစ်ပေါင်းများစွာအနိုင်ကျင့်တဲ့နည်းလမ်းကိုအသုံးပြုပြီးတရုတ်နိုင်ငံကတောင်တရုတ်ပင်လယ်ရဲ့နယ်မြေပိုင်ဆိုင်ကြောင်းတောင်းဆိုထားတာဟာနိုင်ငံတကာဥပဒေနဲ့ကိုက်ညီမှုမရှိဘူးလို့အမေရိကန်နိုင်ငံသားကြီးဝန်ကြီးမိုက်ပွန်ပီယိုကအဲ့ဒီကြေညာချက်ထဲမှာပြောဆိုထားတာပါ။တောင်တရုတ်ပင်လယ်တရုတ်နိုင်ငံရဲ့ကျေပြန့်လွန်းတဲ့နေမြေပိုင်ဆိုင်ကြောင်းကြေညာချက်ကိုအမေရိကန်နိုင်ငံကအစဉ်တစိုက်ဆန့်ကျင်နေခဲ့တာဖြစ်တယ်လို့ဒေတာရင်းမဟာဗျူဟာကြားတဲ့ပင်လယ်ရေလမ်းကြောင်းတွေစီကိုလည်းစစ်သင်္ဘောတွေပုံမှန်စီလုပ်ပြီးပင်လယ်ရေကြောင်းလွတ်လပ်ခွင့်ကိုထိန်းသိမ်းကြောင်းပြသလေးရှိပါတယ်။တရုတ်နိုင်ငံသားကြီးဝန်ကြီးဌာနပြောခွင့်ရဇော်လီချင်းကတော့အမေရိကန်တို့ရဲ့ကြေညာချက်ဟာတောင်တရုတ်ပင်လယ်ရဲ့အချုပ်ချာနေမြေပိုင်ဆိုင်မှုနဲ့ပတ်သက်ပြီးအငင်းပွားမှုတွေဖြစ်ပေါ်အောင်တမင်တက်တက်လှုပ်ဆောင်တာဖြစ်ပြီးဒေတာရင်းငင်းငင်းနဲ့တည်ပြေမှုကိုပြက်ပြားစေတယ်လို့ပြောပါတယ်။တရုတ်နိုင်ငံဟာစွန့်ရင်အရင်မြင့်ကျွယ်ဝတယ်လို့ယူဆထားတဲ့တောင်တရုတ်ပင်လယ်ရေပြင်ရဲ့90ရာခိုင်နှုန်းကိုပိုင်ဆိုင်ကြောင်းတောင်းဆိုကြေညာထားတယ်လို့ဒေတာရင်းကဘရူနိုင်း၊မလေးရှား၊ဖိလစ်ပိုင်၊ထိုင်ဝမ်နဲ့ဗီယက်နမ်နိုင်ငံတို့ကလည်းတောင်တရုတ်ပင်လယ်ရဲ့အစိတ်အပိုင်းတချို့ကိုပိုင်ဆိုင်ကြောင်းကြေညာထားပါတယ်ရှင်။တရုတ်နိုင်ငံပိုင်းနယ်မြေတစ်စိတ်တစ်ပိုင်းဖြစ်တယ်လို့ကြေညာထားတဲ့ထိုင်ဝမ်ကိုလက်တလောလက်နဲ့ရောင်းချမှုနဲ့ပတ်သက်လို့ Lockheed Martin American လက်နဲ့ထုတ်လုပ်ရောင်းချရေးကုမ္ပဏီကိုပိတ်ဆို့တံခတ်အရေးယူမှုတွေချမှတ်သွားမယ်လို့တရုတ်နိုင်ငံကဒီကနေ့ပြောလိုက်တဲ့အတွေ့တင်းမာနေတဲ့ American တရုတ်နှစ်နိုင်ငံကြားဆက်ဆံရေးကိုပို့ပြီးတော့ဆိုးဝါးသွားစေပါတယ်။ထိုင်ဝမ်ရဲ့မြေပြင်ကနေဝေဟင်ပြေပက်ထရော့ဒုံးကြီးတွေကိုအစ်စ်မြင့်တင်ပေးဖို့ American ဒေါ်လာတန်း620တန်းလက်နဲ့မြင့်တင်ရေးအစီအစဉ်မှာ Lockheed Martin ကုမ္ပဏီကလက်နက်တွေကိုအဓိကတင်သွင်းသွားဖို့ American အစိုးရကပြီးခဲ့တဲ့အပတ်ကခွင့်ပြုခဲ့တာပါ American နဲ့တရုတ်ကြားဆက်ဆံရေးထိခိုက်မှုကိုဟန်တာဖို့နဲ့ထိုင်ဝမ်ရေလဲကြားဒေသအတွင်းတည်ငြိမ်အေးချမ်းမှုရှိဖို့ American အနေနဲ့ထိုင်ဝမ်ကိုလက်နက်ရောင်းချနေရကိုရန်ဆိုင်ဖို့တရုတ်နိုင်ငံသားရေးဝန်ကြီးဌာနပြောခွင့်ရဇော်လီချင်းကတောင်းဆိုလိုက်ပါတယ်တိုင်းပြည်အကျိုးစီးပွားကိုကာကွယ်ဆောင်ရှောက်ဖို့အတွက်တရုတ်နိုင်ငံအနေနဲ့လိုအပ်တဲ့ဆောင်ရွက်ချက်တွေကိုလုပ်ဆောင်သွားမှာဖြစ်ကြောင်းနဲ့လက်နက်အဓိကရောင်းချတဲ့ကုမ္ပဏီကိုတန်ခတ်အရေးယူမှုတွေပြုလုပ်သွားရမှာဖြစ်ကြောင်းပြောခွင့်ရဇာဟုကပြောပါတယ်။ဂျပန်အစိုးရကနှစ်စဉ်ထုတ်ပြန်တဲ့ကာကွယ်ရေးဆိုင်ရာသုံးသပ်ချက်အစီရင်ခံစာမှာတရုတ်နိုင်ငံဟာကိုရိုနာဗိုင်းရပ်စ်ကပ်ရောဂါကြောက်ရောက်နေတဲ့ကြားကနေမြေပိုင်ဆိုင်မှုကိစ္စလုပ်ဆောင်ချက်တွေကိုတုံ့ပြန်လုပ်ဆောင်နေတယ်လို့ဆွဆွဲထားပါတယ်။ဒါအပြင်တရုတ်နိုင်ငံဟာ COVID-19 တုံ့ပြန်ရေးဆေးဝါးအကူအညီတွေနိုင်ငံတွေကိုပေးပြီးဝါရဖြန့်မှုနဲ့သတင်းအချက်လက်အမှားတွေဖြန့်ဖြူးနေတာကိုတန်တရားရှိကြောင်းလဲဒီကနေ့ထုတ်ပြန်တဲ့အေကာကွယ်ရေးဆိုင်ရာသုံးသပ်ချက်အစီရင်ခံစာမှာဖော်ပြထားပါတယ်
။ဟိုဝါ国のお領土であります尖閣諸島周辺の
ဂျပန်နိုင်ငံနေမြေဖြစ်တဲ့စင်ကာပူကျွန်းဝန်းကျင်မှာလက်ရှိရှိနေတဲ့အနေအထားကိုပြောင်းလဲဖို့ကြိုးစားချင်နေတဲ့တရုတ်နိုင်ငံရဲ့ထပ်ခါတလဲလဲဂျိုးပန်းချက်နဲ့ပတ်သက်ပြီးအသေးစိတ်ထည့်သွင်းရေးသားထားသလိုတရုတ်ရဲ့ရည်ရွယ်ချက်နဲ့သူတို့ရဲ့စွမ်းဆောင်နိုင်စွမ်းကိုအပြည့်အဝနားလည်ဖို့လိုပါတယ်လို့ဂျပန်ကာကွယ်ရေးဝန်ကြီးတာရိုကိုနိုကသုံးသပ်ချက်အစီရင်ခံစာကိုထုတ်ပြန်တဲ့သတင်းစာရှင်းလင်းပွဲမှာပြောပါတယ်ဒီကနေ့အင်္ဂါနေ့မှာဝန်ကြီးချုပ်ရှင်ဆိုအာဘေအစိုးရကအတည်ပြုလိုက်တဲ့နှစ်စဉ်ကာကွယ်ရေးဆိုင်ရာအစီရင်ခံစာမှာဂျပန်နိုင်ငံကစင်ကာကူလို့ခေါ်ဆိုပြီးတရုတ်နိုင်ငံကဒါယောင်ယူလို့ခေါ်တဲ့ကျွန်းစုအနီးမှာတရုတ်ကကျူးကျော်ဝင်ရောက်မှုတွေမရက်မနာလှုပ်ဆောင်ခဲ့တာကိုလည်းဖော်ပြထားပါတယ်ဂျပန်နိုင်ငံကမြောက်ကိုရီးယားနိုင်ငံထက်တရုတ်နိုင်ငံကိုရည်ရှိချင်းချောက်မှုအန္တရာယ်ဖြစ်သတ်မှတ်ထားပါတယ်တရုတ်နိုင်ငံကဂျပန်ရဲ့ကာကွယ်ရေးအသုံးစရိတ်ထက်လေးစားပို့သုံးဆွဲပြီးခင်မီစစ်တပ်ကိုတိစောက်နေရလဲဖြစ်ပါရဲ့ရှင်မာလီနိုင်ငံမှာဖမ်းဆီးထားတဲ့ IS အကြမ်းဖက်သမားအယ်ဟာဆန်ကိုဆေးရာဇဝတ်မှုလူသားမျိုးနွယ်အပေါ်ကျူးလွန်တဲ့ရာဇဝတ်မှုတွေနဲ့တင်ဘတ်တူမြို့ ICC နိုင်ငံတကာရာဇဝတ်ခုံရုံးမှာဒီကနေ့ရုံးတင်စစ်ဆေးမှာဖြစ်ပါတယ်2012ခုနှစ်တုန်းကမာလီမြောက်ပိုင်းမှာတနည်းနည်းပါအုပ်ချုပ်ခဲ့တဲ့အန်ဆာတိုင်းဘာသာရေးစစ်သွေးကြွအဖွဲ့အမကန်အဖွဲ့ဝင်အယ်ဟာဆန်ကို2018မှာမာလီနိုင်ငံမှာဖမ်းဆီးရမိခဲ့တာပါသ ူကိုနှိမ့်ဆက်ညှဉ်းပန်းမှုမရိမှုလိန်ကျွန်းဖြစ်စေခိုင်းမှုနဲ့တခြားလူသားချင်းစာနာထောက်ထားမှုဆိုင်ရာပြစ်မှုတွေကိုဥဆောင်စီစဉ်ပါဝင်ခဲ့ကြောင်းဆွဲချက်တွေနဲ့တရားစွဲဆိုထားပါတယ်။အယ်ဟာဆန်ဟာရှေးဟောင်းနတ်ဖျားရုပ်ထုတချို့ကိုဖျက်ဆီးခဲ့ရမှာလဲပါဝင်ပတ်သက်ခဲ့ကြောင်း ICC ရှေ့နေချုပ်ဖတ်တူဘန်ဆိုတာကပြောဆိုထားပါတယ်ရှင်။တော်ရရှင်များရှင်အင်္ဂါနေ့ညပိုင်းတွင်နောက်ဆုံးရသတင်းတွေကိုကြေညာလို့ပြီးမှာတော့သတင်းဆောင်မတွေနဲ့ဗတ်စင်ကဏ္ဍတွေကိုဆက်လက်နာဆင်နိုင်ပါပြီရှင်
။ကျမစုမမမြန်မာနိုင်ငံတွင်းကဘာသာပေါင်းစုံမှထင်ရှားတဲ့ဘာသာရေးခေါင်းဆောင်ကြီးတွေကနေတိုင်းရင်းသားပြည်သူတွေတက်မတော်နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေနိုင်ငံရေးပါတီတွေနဲ့ဘာသာရေးခေါင်းဆောင်တွေကိုရင်းမြစ်ရေးကိုအတူတကွတည်ဆောက်ကြဖို့ဒီကနေ့စုပေါင်းမြစ်တာရက်ခန့်ပန်ကြားလိုက်တဲ့သတင်းကိုပြောပြပေးချင်ပါတယ်။ဟုတ်ပါတယ်မြန်မာနိုင်ငံတွင်းကဘာသာပေါင်းစုံချစ်ကြည်ရေးဝိုင်းဝန်းတည်ဆောက်ကြိုးပမ်းနေကြတဲ့ထင်ရှားတဲ့ဘာသာရေးခေါင်းဆောင်ကြီးတွေဖြစ်တဲ့ရန်ကုန်ကက်သလစ်ဂိုင်းချုပ်သာသနာပိုင်ဆရာတော်ကြီးကာဒီနယ်ချားစ်ကိုအတိပီဆိုင်ရာထေရဝါဒဗုဒ္ဓသာသနာပြုတက္ကသိုလ်ကပါမောက္ခဆရာတော်ကြီးဒေါက်တာဓမ္မသာမိမြန်မာနိုင်ငံကက်သလစ်ဆရာတော်ကြီးများအဖွဲ့ချုပ်ဥက္ကဋ္ဌဆရာတော်နောက်မြန်မာနိုင်ငံအရရက်ကကက်သလစ်ဂိုင်းချုပ်ဆရာတော်ကြီးတွေမြန်မာနိုင်ငံလုံးဆိုင်ရာဟိန္ဒူအဖွဲ့ချုပ်ရဲ့ခေါင်းဆောင်တွေမြန်မာနိုင်ငံစစ်ဘာသာဖုံးတော်ကြီးများရဲ့ဥက္ကဋ္ဌနောက်အစ္စလမ်ခေါင်းဆောင်တွေနောက်ဗုဒ္ဓဘာသာဆရာတော်တွေဖြစ်တဲ့မန်ဆူဆရာတော်မြောင်းဝတီဆရာတော်ဝါရှောင်းဆရာတော်ဖောင်တော်ဦးဆရာတော်စတဲ့ဘာသာပေါင်းစုံကခေါင်းဆောင်တွေစုပေါင်းပြီးတော့မြမပြည်ကြီးငြိမ်းချမ်းပါစေကြောင်းမေတ္တာရက်ခံပန်ကြားစာကိုဒီကနေ့ထုတ်ပြန်လိုက်ပါတယ်။အစိုးရတက်မတော်တိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေအပါအဝင်အရက်ဖတ်စစ်ဖတ်ခေါင်းဆောင်တွေကြားမှာတဦးနဲ့တဦးအပြန်အလှန်လေးစားမှုတွေနဲ့တိုင်းရင်းသားပြည်သူလူထုတွေငြိမ်းချမ်းပါစေကြောင်းဤအခွင့်အရေးကိုစုပ်ကိုင်အသုံးချကြပါစို့လို့ဘာသာပေါင်းစုံပါဝင်တဲ့ငြိမ်းချမ်းမေတ္တာအဖွဲ့ကြီးကတိုက်တွန်းလိုက်တာဖြစ်ပါတယ်။နိုင်ငံမှာအရေးပါတဲ့အခက်အခဲတွေကပုံကိုယ်တွေအနေနဲ့ငြိမ်းချမ်းရေးကိုရှေ့ရှုပေးဖို့ဘာကြောင့်မြစ်တာရက်ခံပန်ကြားရပါသလဲဆိုတာကိုတော့ပြင်ဦးလွင်ကအာရှအလင်းအောင်ဆရာတော်အရှင်ဗဒ္ဒနာစိန်တိတာက VOE မြန်မာပိုင်းကိုအခုလိုမိန့်ပါတယ
်ဆရာတော်ကြီးဂါရီနေချားကိုရဲ့ထုတ်လိုက်တဲ့စာကပေါ့နော်သဘောတူလက်ခံတဲ့အတွက်ကြောင့်ဘုံဘုံတို့လက်မှတ်တွေထိုးကြတာပါမငိမ့်ချမ်းတွေကတော့ဘယ်နေရာဘယ်ဒီတန်းပါပါဟုတ်လားနေလို့ထိုင်လို့မကောင်းပါဘူးဒီကြားထဲမှာစီပါရေးလောက်ရတာလည်းအဆင်မပြေပါဘူးတိုင်းရင်သားရောဒီအစိုးရစစ်တပ်ရောအားလုံးပါပေါ့နော်ငင်းချင်ရတို့ယူမရမယ်ဆိုတာလေးတွေကိုဘာလို့ထက်မတွေးမိလဲလို့ဘုံဘုံစိတ်မကောင်းဖြစ်တာပါဟုတ်လားအဲ့ဒါတွေကိုထက်တွေးစီခြင်းပါလေဒီလောက်ညစ်တွေလဲကြားနေပါပြီလူတွေလဲသိနေကြပါပြီဒုက္ခတွေလဲပင်လဲဝေးနေကြပြီဒီလောက်ဖြစ်နေတာကြီးကိုပေါ့နော်ဘာဖြစ်လို့ဒီလူမျိုးတို့စင်ရရင်ပူရပူရနေအောင်လုပ်နေကြတာလဲလို့သူတို့မေးခွန်းတို့ထုတ်ချင်ပါတယ်ဒါကြောင့်မို့ဖြစ်ပွဲတွေကိုဘုံတို့ကအများဆုံးရက်ချင်ပါတယ်ဆိုတာကိုတောင်းဆိုရတာပါအဆရာမ
ယောဂဘေးအပြင်စစ်ဘေးကြမှာရင်ဆိုင်နေရတဲ့မြန်မာပြည်သူတွေငြိမ်းချမ်းစေဖို့မြန်မာပြည်တော်မှာစစ်ဖြစ်နေတာတွေကိုအမြန်ဆုံးရပ်ပေးပါလို့ငြိမ်းချမ်းမြစ်တာအဖွဲ့ရဲ့အမြူတေအဖွဲ့ဝင်လည်းဖြစ်အစ္စလမ်ဓမ္မဘိမ့်မယ်ရဲ့ဥဆောင်စောအိုးရေမှုဦးအေးလွင်ကလည်းမြစ်တာရက်ခံပါတယ
်မြန်မာပြည်ဟိုသားရာဖွံ့ဖြိုးတိုးတက်ရေးပဲပေါ့နော်အဟန္တာကတော့ဒီစစ်မဲ့ဖြစ်ပွားနေတာပြိပက္ခလေးချုပ်ငင်းဖို့အတွက်ပဲပြိပက္ခလေးချုပ်ငင်းမှသာရှိရင်ကျွန်တော်တိုင်းပြည်ကဖွံ့ဖြိုးတိုးတက်မှုရှိမယ်လေအဲ့တော့တိုင်းပြည်အပြည်သူတွေလည်းပဲဟိုကမ္ဘာနဲ့အပေါင်းကြုံတွေ့နေရတဲ့ဒီကိုဗစ်ကာဆိုးကြီးနဲ့ကြုံတွေ့နေရတယ်ဒီကိုဗစ်ကာလအတွင်းမှာကျွန်တော်တို့ကစီးတုံးညီညွတ်မှုရဲ့အားကိုပေါ့ချူဖို့အတွက်တိုင်းပြည်မှာတွေ့ကြုံနေရတဲ့အထွေထွေကြံစည်တွေပါပါလေအဓိကတော့ပြည်သူအလုံးပါပဲအထူးသဖြင့်ကတော့ stakeholders လို့ခေါ်တဲ့သက်ဆိုင်ရာပုဂ္ဂိုလ်တွေကလည်းမျက်ချင်းဆိုင်ပြီးတော့ရည်ရည်ကြီးကြီးမတူညီချက်တွေကိုတွေးဆဆွေးနွေးကြဖို့ဆိုတာကိုကျွန်တော်ပြောချင်တာပါ
မြန်မာနိုင်ငံဘာသာပေါင်းစုံချစ်ကြည်ရည်ရွယ်ရေးအဖွဲ့ရဲ့ဒီဥက္ကဋ္ဌလည်းဖြစ်မြန်မာနိုင်ငံလုံးဆိုင်ရာဟိန္ဒူဘာသာရေးအဖို့အဖွဲ့ချုပ်ရဲ့အကြံပေးပုဂ္ဂိုလ်ဦးကျော်သူကလည်းဘာသာတိုင်းဟာငြိမ်းချမ်းရေးကိုလိုလားတောင်းတကြတယ်ဒါကြောင့်မြန်မာပြည်ကြီးအမြဲဆုံးငြိမ်းချမ်းစေချင်ပါတယ်လို့ပြောပါတယ
်ဘာသာတရားကိုသင်ဝေဖို့အတွက်ကိုဘာသာတိုင်းမှာရှိပါတယ်အစ္စလာမ်မှာလည်းရှိတယ်ခရစ်ယာန်မှာလည်းရှိတယ်ဗုဒ္ဓဘာသာမှာလည်းရှိတယ်ဟိန္ဒူမှာလည်းရှိတယ်တရားကိုပြောလိုက်ပြီဆိုရင်လည်းအာဓမ္မကိုစောင့်ဖို့ဓမ္မကိုဆောင်ဖို့ဖြစ်လာတာအဲ့တော့ကျွန်တော်တို့ကဓမ္မကိုပဲဆောင်ကျင်တဲ့ဒီငြိမ်းချမ်းရေးကိုဟိုတတ်မတော်ဆိုးရရောလက်နဲ့ကိုင်အဖွဲ့ကြီးတွေရောဘာသာတရားတွေပေါ်မှာအခြေခံပြီးတော့ဆွေးနွေးကြပါငြိမ်းချမ်းရေးလက်မှတ်ထိုးကြပါလို့ကျွန်တော်တို့ကတောင်းဆိုချင်တယ်
မြန်မာနိုင်ငံရဲ့ဒီမိုကရေစီနိုင်ငံအသစ်ထူထောင်နေတဲ့အချိန်အနာဂတ်ကောင်းမှုဖို့နိုင်ငံသားတွေလူမျိုးဘာသာမရွေးတန်းတူညီမျှမှုနဲ့လူကုန်သိက္ခာနဲ့အညီရေးရဲစွာအတူရှင်တွဲနေထိုင်ရေးတွေအတွက်တရားမျှတမှုရှိတဲ့ရေးရဲရေးကိုဖော်ဆောင်ကြစေလိုပါကြောင်း ဘာသာပေါင်းစုံကဘာသာရေးခေါင်းဆောင်ကြီးတွေရဲ့မြစ်တာရက်ခံပန်ကြားချက်အပေါ်မှာသက်ဆိုင်သူတွေဘက်ကအလေးဂရုပြုအကောင့်ထဲဖော်ပဲလို့ဘာသာရေးခေါင်းဆောင်ဒီဘက်ကပြောလင့်နေကြကြောင်းပါရှင်ကျွန်မစုမမ
ယူအမေရိကန်တိုင်းရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ရေဒီယိုအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ် VOA ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုရုဆလောင်းတို့အပြင် VOA Facebook စာမျက်နှာမှာလည်းနှာစင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
ဒီခိုင်ပြည်နယ်ရတိတောင်မြို့နယ်မှာမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အဖွဲ့တို့ကြားတိုက်ပွဲတွေတွင်အရသာတချို့ထိခိုက်ဒိဆုံးမှုတွေဘေးလွတ်ရာတိမ်းရှောင်နေရတဲ့အကြောင်းပြောပြပေးပါမယ်ကျွန်တော်နိုင်ကွင်းအိမ်ပါစီရီသိမ်းမှနေစေရခိုင်ပြည်နယ်မှာတိုက်ပွဲတွေဆက်လက်ပြင်းထန်နေရကဒေသခံတွေတေးချီတန်ရာရရှိမှုတွေနဲ့ကြုံနေရတာပါမနေ့ကလည်းမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အဖွဲ့တို့ရထိတ်တော်မြို့နယ်မှာရှိတဲ့ကိုးတန်ကောက်နဲ့ချင်းကလီကျေးရွာကြားတိုက်ပွဲဖြစ်ပွားရမှာဒေသခံရွာသားတို့ချို့တေဆုံတန်ရာရရှိခဲ့တယ်လို့ချင်းကလီကျေးရွာအုပ်ချုပ်ရေးမှူးဦးထွန်းတင်စိုးကပြောပါတယ်
မင်းများကတော့ဖြစ်တယ်ဒီကျွန်တော်တို့ကိုတောင်ကျော်နဲ့ရှင်ကြီးကမလို့ဖြစ်ခမို့ရှင်ကြီးကတော့ဒီလူလူကတော့ဆရာပြောတယ်တက္ကသိုလ်တရား60တရားဒီဆုံးပြောင်းလုံးတို့ကျွန်တော်တို့ပြည့်တည့်ကြီးကြီးပြပါဗျာဒါကတော့ဒီဟာမဟုတ်ပြတော့ဒီဒါကအင်းလောက်တော့တာရှိတယ်ကျွန်တော်မျိုးစိနဲ့ကိုတည်ပြည့်ပြီဗျာ
တိုက်ပွဲတွင်ဘယ်ဖော့ကပြည့်တဲ့လက်နက်ကြီးဆိုတာမသိရဘူးလို့သူကဆိုပါတယ်မနေ့ကပြည်ကတက္ကမှုတွင်ရွာသား၃ဦးလက်နေကြီးကြီးစားထိမှန်ခဲ့ပြီးညနေပိုင်းမှာတခြားရွာသားနှုတ်တိတ်ဆုံးမှုဖြစ်ပွားခဲ့တာပါမနေ့ညနေ9နာရီမှာမြန်မာစစ်တပ်ကနေရွာသင်းဝင်ရောက်လာပြီးရွာသားနှုတ်ကိုပြစ်တတ်ခတ်တာလို့တခြားချင်းကလေးရွာသားသူကစွပ်စွဲပြောဆိုပါတယ
်တခြားစီကျော်အဖိုးဆရာလာကတော့သူတို့ကဘာဖြစ်လို့ပြစ်တတ်တယ်ဆိုတာတော့မသိဘူးအဖိုးဆရာပြစ်တတ်ရတယ်ကျွန်တော်ကတကယ်သိရတယ်ခင်ဗျာ
လက်ရှိချင်းကလေးကျေးရွာသားအလုံးနိဗာဟာစစ်ဘေးလွတ်ရာကိုတိမ်းရှောင်နေရတယ်လို့ချင်းကလေးကျေးရွာအုပ်ချုပ်ရေးမှူးဦးထွန်းတင်စိုးကပြောပါတယ
်။ကျေးရွာသားတို့ကလည်းရှိမှသူတို့အကုန်လုံးကြေးကြပြီးဒီဘက်ဆက်တော့အောင်ဗလား။ချောင်းရည်လူတွေကအကြီးအကျယ်ကချားရောင်းလို့ရှိကြတယ်ဗျာ။ရာထမရှင်မြတ်တဲကြီးတို့ကရှိတယ
်ဇူလိုင်လ10ရက်နေ့နဲ့13ရက်နေ့မှာရတိတ်တာမြို့နယ်ချင်းကန်လီကျေးရွာနီးမှာမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အဖွဲ့တို့နှစ်ရက်ဆက်တိုက်ပွဲဖြစ်ပွားခဲ့ပါတယ်။ဒီတိုက်ပွဲတွေတွင်ရွာသားတွေနေရကနေတိမ်းရှောင်သွားခဲ့ကြသလိုပိတ်မိနေတဲ့တက်ကြီးရွယ်ဦးတွေသာကြာရှိနေပါတယ်။ဒီပိတ်မိသူတွေကိုကယ်ထုတ်ဖို့တပ်ဆိုင်ရာကိုခွင့်ပြုချက်တောင်းကနေစေလို့ရတိတောင်မြို့ကူညီပေးဖွဲ့ဝင်ကူဘက်ကာကပြောပါတယ်
။ရွာသားတွေပြုံးမှရတက်ကြီးတွေတက်ကြီးတွေပြေးဥရောက်ကြည့်တယ်။အဲဒီချင်းကြီးတောက်ချုပ်ရင်မူကျော်ကူကျော်သားတွေကျွန်တော်တို့ကအကူတောင်းနေကြလို့အမကျွန်တော်တို့လည်းအချိန်ကတခုကြည့်နေလို့ကျွန်တော်တို့ကမှစီစီချက်ကိုတင်ခံသွားဖို့အတွက်လေ
နောက်ဆုံးအချိန်နေရနေမီကန်လှုပ်တော်ကိုယ်စားလှယ်တွေရဲ့စီစဉ်မှုနဲ့ချင်းကလေးရွာမှာပိတ်မိနေတဲ့တက်ကြီးရွယ်ဦးရှိဦးနာရာရှိယောဂတဲ့နှုတ်ကိုဒီညနေပိုင်းမှာကယ်ထုတ်နိုင်ခဲ့ပြီးမတင်ကစစ်ဆေးခံရသူ၃ဦးကိုလည်းအာမခံနဲ့ပြန်ထုတ်လာနိုင်ခဲ့ပါတယ်သေးဆုံးသူရုပ်လောင်းသူကိုလည်းဆယ်ဖို့ကြိုးပမ်းနေတယ်လို့မောင်တော်မျိုးအကူညီပေးဖွဲ့ကထုတ်ပြန်ထားပါတယ်။ရသိတောင်မျိုးနဲ့ချိန်ကာလီဘက်တိုက်ပွဲဖြစ်ပွားနေမှုနဲ့ပတ်သက်ပြီးကိုးစံကောက်ကျေးရွာနောက်မြောက်ဘက်မောင်တော်ငူမော်ကာလန်ပင်နီးမှာမြမသမတော်ဗူဒီတောင်ချီဆိုင်စကခ55လက်အောက်ခံခလရ233နဲ့နေကြဆောက်ရဲတပ်ဖွဲ့တို့ပူးပေါင်းရင်အားနဲ့ရခိုင်လက်နက်ကိုင်အဖွဲ့တို့ဇူလိုင်လ12ရက်နေ့နဲ့13ရက်နေ့မှာတိုက်ပွဲဖြစ်ပွားခဲ့ပြီးမြန်မာစစ်တပ်ဘက်က15ဦးကြာဆုံးခဲ့တယ်လို့အေဘက်ကလည်းထိခိုက်ကြဆုံးမှုရှိခဲ့တယ်လို့အေဘွဲကလည်းဒီကနေ့မှသတင်းထုတ်ပြန်ထားပါတယ်။ဒီတိုက်ပွဲအခြေအနေနဲ့ပတ်သက်လို့သိရှိဖို့တမတော်ဘက်ကဆက်သွယ်လို့မရသေးပါဘူး။ပြီးခဲ့တဲ့ဇွန်လ22ရက်နေ့ကရသိတာမြို့နယ်ကိုးဆောင်ကောက်ကျေးရွာနီးမှာရှိတဲ့စန်းကန်ချောင်းသရာနီးမှာနေရာဆောက်ရဲတွေစီးနင်းလိုက်ပါလာတဲ့ကားတစ်စီးမိုင်းဆွဲတိုက်ခိုက်ခံရလို့အရသာရင်မောင်းသူနဲ့ရဲတပ်ဖွဲ့ဝင်2ဦးသေဆုံးခဲ့ပြီးရင်နောက်လိုက်သူနဲ့နေကြဆောင်ရဲတပ်ဖွဲ့ဝင်၄ဦးလည်းထိခိုက်ဒဏ်ရာရရှိခဲ့တယ်လို့တမတော်ဘက်ကလည်းသတင်းထုတ်ပြန်ထားပါတယ်။ဒီကိုင်းပြည်နယ်တွင်မြန်မာစစ်တပ်နဲ့အေအဖွဲ့တို့တနစ်ကြော်ကြာတိုက်ပွဲတွင်အရသာ2သိန်းနီးပါးနေရဆွတ်ခွာစစ်ပေးတင်းရှောင်နေရပါတယ်။ကုလသမဂ္ဂပါဝင်နိုင်ငံကတိုင်းဝန်ကတော့တိုက်ပွဲကြောင့်အရသာထိခိုက်ဒိဆုံးမှုတွေနေရဆွတ်ခွာနေရတဲ့အခြေအနေပေါ်စိုးရိမ်ကြောင်းနဲ့အထူးသဖြင့် COVID-19 ကပ်ရောဂါကာလမှာတိုက်ခိုက်မှုတွေရပ်ဆဲကြဖို့တိုက်တွန်းထားပြီးမဲ့တိုက်ပွဲမရတတ်နိုင်သေးတဲ့အခြေအနေမှာရှိနေပါတယ်။ကျွန်တော်နိုင်ကွန်းအိမ် VOA မြန်မာပိုင်းအတွက်သတင်းပေးပို့ထားပါတယ်။
လက်နက်ကင်မင်းပခတ်တွေဆက်လက်ဖြစ်ပေါ်နေတဲ့ရခိုင်ပြည်နယ်မှာစစ်တပ်ကတန်တရားနဲ့ဖမ်းဆီးသူတွေတိုးလာနေတဲ့အကြောင်းပြောပြပေးပါမယ်။ကျွန်တော်တန်နိုင်ပါ။ရခိုင်ပြည်နယ်ရန်ကျင်းနဲ့ကြောက်ဖြူမြို့နယ်တွေမှာပြည်ထောင်စုနေနေကဆက်လို့တန်တရားနဲ့ဖမ်းဆီးခံထားသူ9ဦးထဲမှနေရှိနေတယ်လို့ဒေသခံတွေကပြောကြားပါတယ်။ရန်ကျင်းမြို့နယ်အလီချောင်းကျေးရွာကဒေသခံ6ဦးကိုတော့ပြည်ထောင်စုနေနေမှာပဲတပ်မတော်ဖက်ကဖမ်းဆီးသွားတယ်လို့ကျေးရွာအုပ်ချုပ်မှုဦးမြင့်လွင်ကပြောပါတယ်။ည
ောင်းညောင်းမလုံးလိုက်လားဖမ်းတာတော့လေငါရဖမ်းတယ်။ငါရခိုင်ပြည်နယ်ကတရားဝင်လို့ညီထွက်ဆိုတဲ့အတော့ညီမမှတ်ဘူး။နာတာဆိုင်နိုင်လာမှာလေဖန်တော့တရားကိုပေါခိုင်းတယ်။မမြတ်တော့ဆိုတာဆက်စီရရှိတော့ဆိုပြီးမြတ်တဲ့ပုံကိုလည်းဒီမေခေါ်ရပြီးနာတာနိုင်လာမှာတော့ဆိုမြတ်တော့ဆိုတာကျွန်တော်အောက်ကျောင်းဒီကိစ္စထားလို့ပြောရမယ်။ဒီကလေဖန်လို့ပြတော့နောက်နေပြီ။ဒါကြောင့်ပြည်မှာပြောခေါ်တယ်။အားလုံးမပဲရခါခါခါရပါပဲ။ရှားရ။ကျွန်တော်ကတော့မရှိသေးပါဘူး။သူကဘယ်မှာတက်နေလဲမသိဘူးကျွန်တော်လည်းမသိဘူး။စိတ်တည်းမရပါဘူး။စိတ်တည်းနဲ့စနေနေ့ကြံတော့ဟုတ်ပါနဲ့ရှိတော့ဒီရတော့တော့ကနေတော့ကျွန်တော်ကဒါတကယ်သိလို့ရှိရတဲ့ဘာလာဘုံကိုဘာလာတဲ့ခေါင်းချမို့အောက်ကမရှိသေးပါဘူ
း။ရှောင်းလေကြီးကဟာကြောက်ပြူရန်ကုန်ကလန်ဘေးမှာတည်ရှိတာဖြစ်ပြီးဒေသခံအများစုကလေယာဉ်လုံငန်းနဲ့ငါးဖန်းလုံငန်းကိုလုပ်ကွင်ကြတာလည်းဖြစ်ပါတယ်။အခုလိုဒေသခံတွေဖန်ဆီးခံရတာကြောင့်ဒေသခံတွေကြောက်လန့်နေကြရတယ်လို့အလီချောင်းကြီးကအုပ်ချုပ်မှုဦးမြင့်လင်ကဆက်ပြောပါတယ
်။ငါကတော့ဘာဖြစ်ချင်မလဲကိုကဒီလိုဖြစ်တာတော့မကူဘူးပေါ့။ဘာလို့ဖြစ်ပြန်လာတကယ်ပြောရဲ။ကိုကသိနေကြရတဲ့ကိုကကျွန်တော်တို့ဒီအောက်ဆုံးရှင်ကြည့်ရဘူး။အဲ့တော့ဒီမှာလည်းမရောက်ခင်နေတယ်လူသားတွေမရှိဘူးအောင်းလုံးဒီကတက်ကြလားစီဒီတက်စ်နဲ့ကျွန်တော်ကစိတ်ကြိုးတော့မလို့ထူးထူးနေ
စနေနေ့မှာပဲကြောက်ဖြူမျိုးနဲ့ဆိုင်ခုံကြီးရွာကအုပ်ချုပ်မှုပါဝင်ဒေသခံနေရောက်ကိုတစ်ပေါက်တုံရေတက်စခန်းကဖန်စီတော်တယ်လို့လေဒေသခံရွာသားတူကပြောပါတယ
်ဟုတ်ကဲ့ကျွန်တော်တို့ရောတည့်နေ့ဟောကအနောက်ပိုင်းဒီနေ့မနေ့ပိုင်းဟော၃နိုင်လောက်က၃နိုင်ကျော်လောက်ကမရှိတော့ဒီအဲ့တော့တေပေါ်တော့ဒီကစံတန်းနဲ့ကျောင်းနဲ့ကျောင်းရောရောလာပါလေအဲ့တုန်းကဒီလိုလုံးကိုဝိုင်းပြီးတော့ရောကလူတွေဟိုရောက်ကြတော့မိမတော့အကုန်လုံးကိုစာမင်းကျောင်းကိုခေါ်ပြီးတော့ဖြစ်ပါတယ်အဲဆစ်ဆစ်ပြီးတော့အဲ့ဒီတုန်းကဟိုဖုန်းထဲမှာတန်ဖိုးရတဲ့ပုံစံကြည့်တယ်ဆိုရင်နှစ်ယောက်အဲ့နှစ်ယောက်ကိုဖမ်းတော့ပါရောနေ့လေဟိုနေ့လေတနင်္လာလောက်ကိုဟိုတေပေါ်တော့တေပေါ်တော့ဒီကစံကိုခေါ်တော့ပါအဲ့မှာအောက်ဆုံးမှုကခေါ်တော့တယ်ဆိုပါတယ်အဲ့ဒီဒီပုံကတော့ကျွန်တော်ဖြစ်တော့ပါ
တမ်တော်ဖက်ကတော့ဒေသခံတွေဖန်ဆီးခံရတာနဲ့ပတ်သက်ပြီးအတိမပြုတ်နိုင်သေးကြောင်းတမ်တော်သတင်းမှန်ပြန်ကြားရေးဖွေပြောခွင့်ရဘူရှောက်ထွန်းထွန်းကြီးကပြောပါတယ်
။ခုနခရယာမီတဲ့သတင်းနဲ့ပတ်သက်လို့ကတော့ကျွန်တော်တို့ပြန်ပြောရမယ်ဆိုလို့ချင်းတော့ကျွန်တော်တို့ဟိုစီစစ်ပေးပါမယ်။ဒါပေမဲ့ခုနပြောတဲ့စီစစ်ပေးပါမယ်လိုအပ်တဲ့အကြောင်းအရာချက်လက်တွေတိပို့တော့သက်ဆိုင်ရာနေနေကအာဏာပိုင်ဖွဲ့စည်းတွေရှိပါတယ်သူတို့ဒီမှာစုံစမ်းကြည့်ပါ
ရခိုင်ပြည်နယ်မြောက်ပိုင်းကပုံကြောနဲ့ရတဲ့တောင်မျိုးနေဖက်တွေမှာလည်းပြည်ထောင်ရေးပိုင်းကပြစ်ခတ်မှုတွေဖြစ်ပေါ်ခဲ့တာကြောင့်ဒေသခံတွေထိခိုက်ဒေဆုံးဒဏ်ရာရတာတွေလည်းရှိသလိုတိုက်ပွဲတွေအရသားတွေဖမ်းဆီးခံရတာတွေလည်းရှိနေပါတယ်တိုက်ပွဲတွေကြောင့်အရသားတွေမျိုးစားပင်ကိစ္စဖြစ်နေတဲ့အပေါ်စိုးရင်ပူပန်တဲ့သဘောထားတွေကိုလည်းကုလသမဂ္ဂနဲ့နိုင်ငံတကာလူ့ခွင့်ရေးဖွဲ့တွေကပြောဆိုထားကြပါတယ်ကျွန်တော်တက်နိုင်ရခိုင်ပြည်နယ်ကနေတင်ပြပို့ထားပါတယ်
လာမယ့်နိုဝင်ဘာလရဲ့ကျင်းပမယ့်ရွေးကောက်ပွဲမှာလက်နက်ကင်ပရိပခတွေကြောင့်နေရဲစွန့်ခွာထွက်ပြေးနေရသူတွေမဲပေးခွင့်ဆုံးရှုံးမှာကိုစိုးရိမ်နေတဲ့အကြောင်းပြောပြပေးပါမယ်။ကျွန်မမိခါပါ။ကျင်းပဖို့လေးလလောက်သာလိုတော့တဲ့ရွေးကောက်ပွဲမှာစစ်တမ်းကြောင့်တိမ်းရှောင်နေရတဲ့တိမ်းနဲ့ချီတဲ့မဲဆန္ဒရှင်တွေမဲပေးနိုင်မဲ့အခြေအနေတွေကမရေမရာဖြစ်နေတဲ့အပေါ်နိုင်ငံရေးအတိုင်းအဝိုင်းကစိုးရိမ်နေကြတာပါ။တိုင်းနဲ့ချီတဲ့စစ်ပေးရှောင်ဒုက္ခတွေတွေရှိနေတဲ့ရခိုင်ပြည်နယ်မှာဆိုရင်လေတိုက်ပွဲတွေကဆက်လက်ပြင်းထန်နေတာကြောင့်မဲပိနိုင်မှုအခက်ကြုံနေရတယ်လို့ရခိုင်ဒီမိုကရေစီပါတီကအထွေထွေအတွင်းမှဦးမျိုးကျော်ကပြောပါတယ
်။သမတော်ရဲ့လက်နက်ကန်ဖွဲ့စည်းရေးကနေပြီးတော့ဒီမဲပိနိုင်ဖို့အတွက်အပြစ်ခရမယ်။သူတို့ဘက်ကနေပြီးတော့အဲ့လိုဟိုကြေညာချက်လို့ဟာမျိုးသတင်းထုတ်ပြန်တာမျိုးလုပ်ပေးတယ်ဆိုရင်တော့လုံးချုံဟုံးတစ်ခုအဆင့်တစ်ခုဖြစ်တဲ့အတွက်မှာမဲပေးနိုင်တဲ့အထက်မှာတော့ဖြည့်ရောက်လာမယ်လို့ထင်တယ်။စည်ရင်ရဆိုရင်နှစ်သိန်းကျော်စည်ရင်ကစေဘေးဆောင်စခန်းမှာရှိတယ်ဗျ။နှစ်သိန်းကျော်လောက်စည်ရင်ပေါက်နေတယ်ဆိုရင်ဒါပဲဒီအဲ့ဒီမှာကျွန်တော်တို့တစ်သိန်းအထက်ကတော့နေပြီးတော့လက်ဆန္ဒရှိနေဖြစ်မယ်လေ။တစ်သိန်းကျော်တော့ကြည့်ပြီးကတော့သူတို့မဲပေးမဲ့ခွင့်ရည်ဆုံးချုံဖို့ရှိတာပေါ့
။တမရဦးဝင်းမြင့်ကတော့မဲပေးခွင့်ရှိသူတိုင်းမဲပေးခွင့်မဆုံးရှုံးစေဖို့မဲပေးနိုင်ခွင့်ဆုံးရှုံးတာဟာနိုင်ငံသားတယောက်ရဲ့မွေးရာပါအခွင့်အရေးလူအခွင့်အရေးဆုံးရှုံးရာရောက်တာကြောင့်မဲပေးခွင့်မဆုံးရှုံးရအောင်စီစဉ်ဖို့လိုတယ်ဆိုပြီးပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကတာဝန်ရှိသူတွေအစိုးရအဖွဲ့ဝင်တွေနဲ့နေပြည်တော်မှာပြီးခဲ့တဲ့လစံတွေ့တဲ့အချိန်မှာပြောဆိုထားပါတယ်။ကချင်ပြည်နယ်ပြည်သူ့ပါတီအတွင်းရေးမှူးဒေါ်ရဲဘူးကတော့ ရွေးကောက်ပွဲလုပ်ငန်းစဉ်မှာစစ်ဘေးဒုက္ခသည်တွေပါပါဝင်ခွင့်ရအောင်စီစဉ်ဖို့လိုအပ်ချက်တွေရှိနေတယ်လို့ပြောပါတယ
်။ UEC စီဝေးမှာပြောတာကတော့မဲထည့်တာနဲ့ပတ်သက်မှမပုံတင်မရှိနဲ့ရတယ်လို့ပြောတယ်။ဒါပေမဲ့လက်ရှိအောက်ခြေမှာတော့ဒီမပုံတင်နဲ့စစ်စစ်နေတယ်လို့လည်းကြားရပါတော့။အဲ့ဒါကိုလည်းကျမတို့ကဘေဟာမန်တလဲဆိုတာပြန်ပြောကြည့်ရမှာဖြစ်ပါတယ်။တကယ်လို့မပုံတင်နဲ့စစ်စစ်တယ်ဆိုရင်အဲ့ဒါကိုကျမတို့ကပြန်ပြောစစ်ချာစစ်စစ်ပြီးမှကြာကြီးစီကပြောတဲ့အတိုင်းမှပုံတင်မလို့ဘူးသူတို့ကတကယ်တိုင်းရင်းသားတွေဖြစ်တယ်မဲ့ထက်ပြီးနိုင်တဲ့သူတွေဖြစ်တယ်ဆိုတော့ထောက်ခံချက်နဲ့အဲဒါကိုပြန်တင်ရမှာဖြစ်ပါတယ်
ပြည်တော်စုရွေးကောက်ပွဲကော်မရှင်ကတော့မဲဆန္ဒရှင်စည်းရင်းတွေကိုလာမယ့်စနေနေ့ကစလို့ထုတ်ပြန်ပေးသွားမယ်အကြောင်းကြေညာထားပြီးမဲပေးခွင့်ရှိသူတွေပါမပါအချက်အလက်မှန်မှန်မှန်စတာတွေကိုစစ်ဆေးဖို့လည်းတိုက်တွန်းထားပါတယ်ရှမ်းပြည်နယ်မြောက်ပိုင်းကဒေတာတချို့မှာတော့စစ်ဘေးရှောင်တွေနဲ့ပတ်သက်တဲ့အချက်လက်တွေကိုရွေးကောက်ပွဲကော်မရှင်တာဝန်ရှိသူတွေစုဆောင်းနေပေမဲ့မဲပေးတဲ့လုပ်ငန်းစဉ်နဲ့ပတ်သက်လို့ရှင်းရှင်းလင်းလင်းမသိရသေးဘူးလို့လည်းတအောင်းပလောင်အမျိုးသားပါတီကအတွင်ရင်မူမိုင်းအုတ်ခိုင်ကပြောပါတယ
်ရှောဒါပြီးသူ့မဲပေးခွင့်ရအောင်တော့လားစီကျွန်မတဖုံဆောင်ရဖြည့်တင်တယ်လို့ပြောနေလို့ယူဆလာတယ်နော်မဲပေးကော်မရှင်ရအောင်နော်ချိုးအိမ်မှမပါလာလို့ဆိုလည်းမဟုတ်ဘူးလို့မရှိတာလို့ဒီလိုထွက်သွားတဲ့ဟာကြတော့အဲ့ဒါမျိုးကြီးကတော့စဉ်းစားပြည့်တင်တယ်လို့ကျွန်တော်ဆိုရတယ်။ဆက်ပြီးပုံကိုယ်စေစီပြောင်းလို့တာကတော့တောင်းနေလို့ဆိုရင်ကျိုးတက်တော့တာစဉ်းစားပြည့်တင်တယ်လို့ယူဆတယ်
။လက်နက်ကင်ပရိပခါရှိနေစေဖြစ်တဲ့ရှမ်းပြည်မြောက်ပိုင်းဘက်ကရွေးကောက်ပွဲကော်မရှင်အဖွဲ့ကအတွင်ရင်မှုဦးနစ်ဆန်ဦးကတော့စစ်ဆောင်ဒုက္ခသည်တွေလာမကပြပကပြန်လာတဲ့ရွှေပြောင်းအလုံသမားတွေပါမဲပေးခွင့်မဆုံးရှုံးရအောင်စီစဉ်ဆောင်ရွက်နေတယ်လို့ဆိုပါတယ်
။အဲ့ဒီကနေမှရှိတဲ့ဟိုကတိုင်းတာပြည်သူတွေနဲ့ဆက်နွယ်ရှင်တွေအားပေးကြမဲ့ဆုံးရှုံးဖို့အတွက်တက်ဆိုင်ရာဟိုမျိုးနဲ့အခုဒီအကျိုးကြီးအကြီးဌာနရဲ့နောက်ကျွန်တော်ရက်ကြီးသေးတွေနဲ့ပေါင်းပြီးတော့သူတို့တက်ဆိုင်ရာရက်ွက်ချင်းရတယ်မှာပါတဲ့ခြေတွေကိုအခုဒီအကျိုးကြီးအကြီးဌာနအတူတူပြည်ပူတာတဲ့ခြေတွေကိုတက်တင်ရက်ရက်ဆက်နွယ်နဲ့ရှင်းသုံးဆောင်နေလို့ရှိပါတယ်ဆရာမဟုတ်ကဲ
့ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာညှိနှိုင်းရေးမှုယုံ UNOCHA ကတော့ကချင်ကရင်ရှမ်းနဲ့ရခိုင်ဒေသတွေမှာအိုးအိမ်စွန့်ခွာခိုးလုံနေရသူဥယျာဉ်2,400ကျော်ခန့်ရှိတယ်လို့ခန့်မှန်းထားပါတယ်။ခန့်မှန်းချက်အရကချင်ပြည်နယ်မှာလူဥယျာဉ် 9,200 ကျော်၊ရှမ်းပြည်နယ်မှာလူဥယျာဉ် 1,000 ခွဲကျော်၊ကရင်ပြည်နယ်မှာလူဥယျာဉ် 9,600 နဲ့ရခိုင်ပြည်နယ်မှာတော့2012ခုနှစ်ကပရိပခ္ခတွေကြောင့်နေရစွန့်ခွာခဲ့ရသူ 3,300 ဝန်းကျင်လောက်ပါဝင်တယ်လို့ပြောဆိုထားပါတယ်။ရခိုင်ပြည်နယ်မှာလက်တလောဖြစ်ပွားနေတဲ့လက်နက်ကင်ပရိပခါတွေကြောင့်နောက်ထပ်လေနေရဲစွန့်ခွာထွက်ပြေးသူတွေတိုးလာလျက်ရှိပါတယ်ရှင်။ကျွန်မမိခါပါ။ရန်ကုန်ကနေဒီသတင်းပေးပို့ထားတာဖြစ်ပါတယ်
။မလေးရှားနိုင်ငံမှာကိုဗစ် -19 ကပ်ရောဂါကာလတောလာလှုပ်ရှားမှုကန့်သတ်ထားချိန်မှာနောက်ထပ်မြန်မာနိုင်ငံသားတဦးကိုကိုကိုအဆုံးစီရင်သွားတယ်ဆိုတဲ့သတင်းကိုပြောပြပေးပါမယ်။ကျွန်မအေးမှာပါ။မလေးရှားနိုင်ငံမှာကပ်ရောဂါကာလကန့်သတ်ချက်တွေကြာစောင့်ဝင်နေရေးအခက်အခဲတွေကြုံနေရချိန်မှာကိုကိုကိုအဆုံးစီရင်တဲ့အဖြစ်တွေနဲ့ကြုံနေရပြီးအခုနောက်ထပ်တစ်ယောက်တိုးလာတဲ့အတွက်၉ယောက်ထိရှိသွားပါပြီ။အခုနောက်ဆုံးအဆုံးစီရင်သွားသူနဲ့ပတ်သက်လို့မလေးရှားအခြေဆိုင်နိုင်ရဲအကူအညီပေးရေးအဖွဲ့ကာယကံမေတ္တာရှင်ပရဟိတအသင်းဥက္ကဋ္ဌဦးထွန်းထွန်းကတော့အခုလိုပြောပြပါဗျ။ဒ
ီပုံမျိုးကပဲတက်စီနေပေါ့နော်။ပဲတက်ပြီးနေတိုက်ပင်းအောင်ဖြစ်တိုက်ပင်းမျိုးမှာဖြစ်သွားတာပေါ့။အောက်ဆိုအလောက်တယ်မှာပဲမှာအလောက်ထဲမှာပဲအလုပ်ထဲမှာပဲသူကဇေယျချနေတာပါပဲ။အလုပ်ထဲမှာလည်းကျိုးဆက်ချနေတာသူတို့ကတော့အားလုံးကတော့အဲဒါပြတရားမဝင်ဘူးမှကျွန်တော်တို့မှတော့တရားမဝင်တဲ့အလုပ်သမားတွေပဲ။အလုပ်ကတော့ရှိတယ်။တရားမဝင်တဲ့အလုပ်သမားတွေပဲ COVID-19 ပြီးတော့မှဥမာဟိုကျန်းစားကြတော့မှတပတ်မှ3ရက်လုံးနဲ့လောက်ရတယ်၊2ရက်လုံးနဲ့လောက်ရတယ်ပေါ့နော်အဲ့ဒါမျိုးလေး။အာသူတို့ကဘယ်လိုပြောမလဲမှသူတို့စိတ်ပြစ်မှုတွေပါဖြစ်ပါပဲ။ဒါပြတော့ဘယ်လိုပြောမလဲသူတို့စိတ်ညစ်တဲ့အပိုင်းလေးတွေလည်းရှိပါပါမှအဲ့ဒါပေါ့
။အခုနောက်ဆုံးအဆုံးစီရင်သွားသူဟာစောက်လုပ်ရေးလုပ်ငန်းခွင်ထဲမှာပဲအဆုံးစီရင်သွားသူဖြစ်ပြီးအသက်20ကျော်အရွယ်မြန်မာနိုင်ငံမကွေးတိုင်းကလို့လည်းဆိုပါရယ်မလေးရှားနိုင်ငံမှာမြန်မာနိုင်ငံကရှစ်တောင်းလို့တမား9သိန်းခွဲကျော်အလုပ်လုပ်ကင်နေပြီးတရားဝင်နေထိုင်အလုပ်လုပ်ကင်ခွင့်မရှိသူ2သိန်းခွဲလောက်ရှိမယ်လို့လည်းခန့်မှန်းထားပါရယ်ကပ်ရောဂါကြုံနေရတဲ့မလေးရှားနိုင်ငံမှာလုပ်ငန်းတွေအတော်များများရပ်နားထားရတဲ့အတွက်မြန်မာလူသမားအများအပြားအလုပ်လက်မဲ့ဖြစ်နေရသလိုတရားမဝင်နေထိုင်နေသူတွေကိုဖမ်းဆီးမှုတွေနဲ့လည်းရင်ဆိုင်နေရချိန်မှာခုခုကိုအဆုံးစီရင်တဲ့သတင်းတွေလည်းထွက်နေတာပါလက်တလုံးမှာတော့တရားဝင်နေထိုင်ခွင့်အထောက်အထားမရှိသူမြန်မာနိုင်ငံသားတွေတဲကနေရပြန်လို့ကြောင်းစည်ရင်ပေးသွင်းထားသူ9000လောက်ရှိနေတယ်လို့လည်းမြန်မာနိုင်ငံသားရေးဝန်ကြီးဌာနကပြောဆိုထားပါတယ်ကရကံမေတ္တာရှင်ပရိတ်တအသင်းဥက္ကဋ္ဌဦးထွန်းထွန်းကတော့သူတို့ပြည်နယ်ဘက်မှာလည်းနေရပြောင်းခြင်းသူအများအပြားရှိနေတယ်လို့လည်းပြောပါတယ်
။နေရပြောင်းခြင်းတဲ့လူဤပို့မှာတော်တော်များတယ်ကျွန်တော်နေတာဤပို့မြို့မှာအများကြီးပါပဲ။ဒါပေမဲ့လို့ဆိုတော့အချိန်ခါကြီးနေကြတော့ဘာအော်တော်မှာတချို့ပြောင်းခြင်းတဲ့လူတွေကအများကြီးပဲနေတိုင်းမေးနေတာ။ဘယ်တော့ပြောင်းလို့ရမလဲ
ပြောလို့ရမယ်ဆိုဘယ်လိုပြောလို့ရမလဲမာဒီမာလူရအများကြီးပဲဟိုတမမလေးရှားနိုင်ငံမှာမြန်မာနိုင်ငံသားတချို့ကိုကိုကိုအဆုံးစီရင်တဲ့သတင်းတွေထွက်ပေါ်လာပြီးရဲ့နောက်မှာတော့ပြည်ပနိုင်ငံရောအထောက်အထားမဲ့သူတွေမျှော်လင့်ချက်မမဲ့စီလိုကြောင်းနဲ့ နေရာပြန်နိုင်အောင်ကူညီဖို့စီစဉ်နေကြောင်းမြန်မာနိုင်ငံသားဝန်ကြီးဌာနကပြောဆိုခဲ့တာပါအခုနောက်ဆုံးမြန်မာနိုင်ငံသားတဦးအဆုံးစီရင်သွားခဲ့တယ်ဆိုတဲ့သတင်းနဲ့ပတ်သက်လို့မလေးရှားနိုင်ငံအခြေစိုက်မြန်မာတန်ယုံကတာဝန်ရှိသူတွေကိုဆက်သွယ်မေးမြန်းခဲ့ပေမဲ့ဖြေဆိုမဲ့သူမရှိခဲ့ပါဘူးကျမမအေးမှာသတင်းပေးဖို့ထားတာဖြစ်ပါတယ်ရှင်
ဗီဒီယိုရေမေရိကန်တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာကိုဗစ် 19 ရောဂါကူးစက်ပြီးတော့ထုတ်လွှင့်ပေးနေတာပါ။ဗီဒီယိုအစီအစဉ်တွေကိုတော့ Radio နဲ့ Jerusalem တို့အပြင် VOA Facebook အစာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်ရှင်။အမေရိကန်ပြည်ထောင်စုမှာ
COVID-19 ရောဂါကူးစက်သူ 3,300 ကျော်ရှိပြီး 33,800 ကျော်သေဆုံးခဲ့တယ်လို့ကူးစက်မှုတွေလည်းဆက်တိုးနေပါတယ်။ရောဂါမပြတ်ပေါင်းထိချုပ်ရေးဂျိုးပန်းမှုတစ်ခုအနေနဲ့လူတွေကိုနှာခေါင်းစည်းတွေတပ်ဖို့ကြံကြံပြန့်ပြန့်တိုက်တွန်းလာနေပါတယ်။ Game for a Walk ရဲ့သတင်းလောကိုတင်ပြပါမယ်ကျွန်တော်ဒိတ်ထိုင်ဦးပါ။ ကွင်းစကွန်စီပြည်နယ်အယ်ခါကလိတ်မြို့မှာကျင်းပတဲ့အင်ဒီကားပြိုင်ပွဲကိုလူတွေထောင်နဲ့ချီပြီးရောက်လာခဲ့ကြပါတယ်။ကိုဗစ်-19ရောဂါနေရာအနှံ့ပြန့်နှံ့ကူးစက်မှုတွေကြောင့်နိုင်ငံတော်ကားပြိုင်ပွဲတွေကိုပိတ်ထားခဲ့ပြီးပထမဆုံးပြန်ဖွင့်ပေးတာပါ။လာတဲ့လူတွေနှာခေါင်းစည်းတက်ရမယ်လို့ပြောထားပေမဲ့မဖြစ်မနေတက်ရမယ်လို့တော့စီကံချက်ထုတ်မထားပါဘူး။ ကားပြိုင်ပွဲလာတဲ့သူတို့ဖြစ်တဲ့မက်ဘတ်ကဒီကားပြိုင်ပွဲကကမ္ဘာမှာအကောင်းဆုံးပြိုင်ပွဲဒီတော့လူတွေကကြိုပြီးတော့အထူးသတိထားကြတယ်ကျွန်တော်ကတော့အပြင်ထွက်ရတာမစိုးရိမ်မိပါဘူးဆိုပြီးပြောသွားတာပါနောက်ထပ်ကားပြိုင်ပွဲကိုလာတဲ့သူတယောက်ဖြစ်တဲ့ဂျင်ကာဆာရက်ကတော့ ဖလော်ရီဒာပြည်နယ်ကတော့ဒီသတင်းပတ်တွေအတွင်းကိုဗစ်-19ရောဂါကူးစက်မှုအကြီးအကျယ်တိုးလာတဲ့နေရာပါ လူအများသွားလာတဲ့ဒစ္စနီဝေါ်လို့နေရာတွေလာအတန်းကြာပိတ်ထားခဲ့ပြီးပထမဆုံးအကြိမ်ပြန်ဖွင့်ပေးပါတယ်။ပြပွဲတွေရှိတဲ့နေရာတွေမှာနှာခေါင်းစည်းမဖြစ်မနေတက်ရမယ်လို့စီကံသတ်မှတ်ထားပါတယ်။အမေရိကန်လက်ထောက်ကျောင်းဝါရေးဝန်ကြီးရေဒတ်ဗိုလ်ချုပ်ကြီးဘရက်ဂျီရာဂါရောလူတွေနှာခေါင်းစည်းတက်တဲ့တယ်လို့ ABC ရုံးသံကိုအခုလိုပြောပါတယ်။
လူတွေကြားသွားလာတဲ့အခါနှာခေါင်းစည်းမဖြစ်မနေတက်ဖို့လိုပါတယ်။တက်ထားတဲ့အတွက်တခြားသူတွေစီပိုးအမုံအွားတွေလွင့်သွားတာတွေယော့သွားစေနိုင်ပါတယ်။
ဒါကြောင့်ယောဂကူးစက်မှုအများဆုံးဖြစ်နေတဲ့နေရာတွေမှာကူးစက်ရာဂိုင်နှုံးတော်လူတွေနှာခေါင်းစည်းတက်ဖို့လိုအပ်ပါတယ်။မတက်ဘူးဆိုရင်ယောဂထိန်းချုပ်ရေးကိုအောင်အောင်မြင်လုပ်နိုင်မှာမဟုတ်ပါဘူး။သမ္မတဒေါ်နယ်ထရန့်ကတော့နှာခေါင်းစည်းတက်တဲ့ကိစ္စသတင်းပတ်အတော်ကြာလက်မခံဘဲနေခဲ့ပြီးမှပြီးခဲ့တဲ့ရက်ပိုင်းဝါရှင်တန်မြို့နားကဘော်ဒါရစ်စစ်ဆေးရုံကိုသွားပြီးစစ်မှုထမ်
လူတွေအများကြီးနဲ့တွေ့ပြီးပြောဆိုရတဲ့အနေအထားမျိုးလုပ်ငန်းမှာနေ့စဉ်ပုံမှန်ကြီးကျက်လှုပ်ရှားရတဲ့အခြေအနေမျိုးမဟုတ်ဘူးဆိုရင်ဒီလိုနေ့တွေမှာနှာခေါင်းစည်းတက်တာတိတ်ကိုလိုအပ်ပါတယ်။ကောင်းတယ်လို့ကျွန်တော်မြင်ပါတယ်။ကျွန်တော်ကနှာခေါင်းစည်းမတက်ရဘူးလို့ဘယ်တော့မှမဆန့်ကျင်ခဲ့ပါဘူး။ဒါပေမဲ့နေရာနဲ့အချိန်လိုအပ်တယ်လို့တော့ကျွန်တော်ထင်ပါတယ်။
ပြည်ထောင်စုကတော့မှလည်းနှာခေါင်းစည်းတက်ဖို့အချိန်ကန့်ချက်ကိုဒီနေ့ကြက်ကြက်ခြင်တွေမဲ့သဘောမျိုးဝင်ကြီးချုပ်ဘောရီဂျွန်ဆန်ကပြောပါတယ်စကော့တလန်ကဈေးဆိုင်တွေမှာဈေးဝယ်ရင်နှာခေါင်းစည်းမဖြစ်မနေတက်ဖို့ဥပဒေပြဋ္ဌာန်းခဲ့ပြီးတဲ့နောက်ဝင်ကြီးချုပ်ဘောရီဂျွန်ဆန်ကသူ့အိမ်တော်ကနေအွန်လိုင်းကမေးထိခံတာမှာအခုလိုဖြေကြားသွားတာပ
ါ But face coverings yes we increasingly think thatWe've got to be very
ခေါင်းစည်းတက်တာနဲ့ပတ်သက်လို့ကန့်သက်တဲ့နေရာတွေမှာကိုတွေ့နေကြမဟုတ်တဲ့လူတွေနဲ့တွေ့ဆုံမိတဲ့နေရာတွေကူတန်းသွားလာတဲ့နေရာဈေးဝယ်တဲ့နေရာတွေမှာမဖြစ်မနေတက်ဖို့မျက်နှာကိုကာထားဖို့ကျွန်တော်တို့ဒီထက်ပိုပြီးတော့တွန်းတွန်းတက်တက်လုပ်ရပါလိမ့်မယ
်အမေရိကန်ပြည်ထောင်စုမှာလည်းနှာခေါင်းစည်းတက်ရေးဟာယောဂဖို့မပြတ်ဘောင်းကာကွယ်ဖို့တခုတည်းသောအရေးတကြီးလုပ်ရမယ်ကိစ္စလို့အမေရိကန်လက်ထောက်ကျန်းမာရေးဝန်ကြီး Brett Giroux က ABC ရုပ်သံကိုပြောဆိုပါတယ
် You really got to stop the barsYou've got to decrease restaurant capacity. You've got to
figure out. Yes, I need to tame ya ba le me. Sao sao khan ni ma lu ri lak khan ne yee twet shoe ya ba me. Lu chin chin khat khok kwa ni ya me. A mya pi tu chaung ma lu ri na khong si tae ya me. Da ဒါကမဖြစ်မနေလိုအပ်တာပါနောက်ပြီးလက်ကိုတန်ရှင်းစင်ကြအောင်ဆေးရပါလိမ့်မယ
်ဒီလိုကျမကြီးရဂါခွဲတဲ့စီကံချက်တွေကိုလိုက်နာကြမယ်ဆိုရင်အမေရိကန်ပြည်ထောင်စုတဝန်ပြီးခဲ့တဲ့သတင်းဘက်ကအရင်ကမဖြစ်စဘူးတရက်ထဲမှာရင်စံချိန်တင်လောက်အောင်အချိန်တော်တော်များများတိုးလာနေခဲ့တဲ့ကိုဗစ် -19 ရောဂါကူးစက်မှုတွေကိုထိန်းချုပ်ဟန်တားနိုင်မယ်ဆိုပြီးလက်ထောက်ကျန်းမာရေးဝန်ကြီး Brett Giroir နဲ့အမေရိကန်ကျန်းမာရေးရာရှိတွေယုံကြည်ထားကြကြောင်းပါခင်ဗျာကျွန်တော်သိတဲ့လူပ
ါအခုဆက်ပြီးအင်္ဂါညဆွေးနွေးခန်းကိုနားဆင်ရပါမယ်ဒီကနေ့တဲ့ရင်ပတ်တွင်ရှမ်းပြည်နယ်ကြောင်မဲမြို့နယ်မှာရဲသားတွေထိခိုက်ဒေဆုံးဒဏ်ရာရခဲ့တဲ့အပေါ်ဒေသခံတွေကကန့်ကွက်ဆန္ဒပြခဲ့ကြပါတယ်။ဒဏ္ဍာရီနယ်မြောက်ပိုင်းမှာတော့နနက်ကိုင်ပြည်ပခအစီအမြင့်တဲ့နေဆက်ဖြစ်ပြီးရဲသားတွေဖမ်းဆီးခံရတာထိခိုက်ဒဏ်ရာဒေဆုံးတာတွေအပြင်အာရမပြုချိန်ခံရလို့ဆိုပြီးဒေသခံမျိုးသမီးတူကရဲစခန်းမှာကိုယ်တိုင်သွားပြီးအမှုဖွင့်ခဲ့တာတော့မှရှိထားပါတယ်။နနက်ကိုင်ပြည်ပခတွေအတွင်းရဲသားတွေဘေးဒဏ်သင့်ရတာတွေအပေါ်အမှန်တရားနဲ့တရားမျှတမှုရအောင်လှုံ့ဆော်နိုင်ခြင်းရှိပါသေးရဲ့လား။ရလကပြိပခတွေကျော်ပါပြီးအေဂျင့်ရဲ့အခြေအနေပြန်တီဆောက်နိုင်မဲ့အလားအလာရောရှိပါသေးရဲ့လား2020ရွေးကောက်ပွဲအလွန်မှာငြိမ်းချမ်းရေးလုပ်ငန်းစဉ်ဘိုးဘီတိုးတက်လာနိုင်မဲ့အလားအလာကရောဘယ်လိုရှိပါသလဲစာတာတွေနဲ့ပတ်သက်ပြီးဆွေးနွေးထားတာကိုနားဆင်ရပါမယ်အမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်ခြေဆိုင်ရှမ်းစာပေနဲ့ငြိမ်းချမ်းမှုအသင်းဥက္ကဋ္ဌဒေါက်တာဆိုင်းထွေးမောင်အိုင်ဝါဒီနယ်ခြေဆိုင်အမေရိကန်ရခိုင်လူမှုအဖွဲ့အစည်းဒုတိယဥက္ကဋ္ဌဦးသိန်းထွန်းစံတို့ပါဝင်ဆွေးနွေးထားပါတယ် ဟုတ်ကဲ့ဒေါက်တာဆိုင်းခွေမောင်နဲ့ကိုသိန်းထွန်းစံ UI ဆွေးနွေးခန်းအစီအစဉ်မှာပါဝင်ဆွေးနွေးပေးတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်မင်္ဂလာပါခင်ဗ
ျမင်္ဂလာပါကျွန်တော်တို့ဘက်ကလည်းဒီလိုဆွေးနွေးခွင့်ရတဲ့အတွက်ကျေးဇူးတင်ရှိပါ
တယ်ဟုတ်ကဲ့ပါဆိုတော့ဒေါက်တာဆိုင်းခွေမောင်ကဒီကယ်လီဖိုးနီးယားခြေဆိုင်ရှမ်းစာပေနဲ့ယဉ်ကျေးမှုအသင်းရဲ့ဥက္ကဋ္ဌဆိုတဲ့အခါကျတော့ဆရာတို့ရှမ်းစာပေနဲ့ယဉ်ကျေးမှုအသင်းအနေနဲ့မြန်မာနိုင်ငံရှမ်းပြည်နယ်ခြေနဲ့ပတ်သက်ပြီးတော့ဘာတွေများလုပ်ဆောင်နေတာရှိပါသလဲခင်ဗျ
ဟုတ်ကဲ့ကျွန်တော်တို့ကယ်လီဖိုးနီးယားရှမ်းအဖွဲ့အနေနဲ့ကကျွန်တော်ရှမ်းပြည်နယ်မှာအခုတိုက်ပွဲတွေဖြစ်ပြီးတော့မှဒုက္ခတွေအများကြီးရှိနေတယ်ဆိုတော့ကျွန်တော်ရှမ်းအဖွဲ့အနေနဲ့ကျွန်တော်ရှမ်းပြည်နယ်မှာရှိတဲ့စစ်ပြည်ဒုက္ခတွေကိုကျွန်တော်တို့ကူညီပါတယ်တပ်နိုင်တဲ့လောက်ကူညီတယ်နောက်ပြီးတော့ကျွန်တော်ရှမ်းပြည်မှာဖြစ်ပြနေတဲ့အခုတိုက်ပွဲတွေဒုက္ခရောက်နေတဲ့ဒီပြည်သူတွေကိစ္စကျွန်တော်တို့ဒီမှာရှမ်းပြည်မှာရှိတဲ့ရှမ်းကောင်းဆောင်တွေနဲ့လည်းဆက်သွယ်တယ်သူတို့နဲ့လည်းဆွေးနွေးပါတယ်ပြီးတော့မှကျွန်တော်တို့အဲရှမ်းပြည်အတွက်ငင်းချမ်းရေးဖြစ်စဉ်ငင်းချမ်းရေးဆွေးနွေးပွဲပွဲမှာလည်းကျွန်တော်တို့အနေနဲ့သူတို့နဲ့ဆွေးနွေးတိုင်ပြီးနဲ့ပြီးတော့ကျွန်တော်တို့လည်းအကြံပြုပါတယ
်ဟုတ်ကဲ့ခင်ဗျကိုသိန်းထွန်းဆောင်ကကြတော့ဒီနောက်ကော်လိုင်းနာခြေဆိုင်အမေရိကန်ရခိုင်သူမှုဖွဲ့စည်းရဲ့ဒုတိယဥက္ကဋ္ဌဆိုတော့ကိုသိန်းထွန်းဆောင်တို့အဖွဲ့ဒီနဲ့ရောရခိုင်ပြည်နယ်ရေးနဲ့ပတ်သက်ပြီးတော့ဘာတွေများလှုပ်ဆောင်နေပါလဲခင်ဗျ
ဟုတ်ကဲ့ကျွန်တော်တော့ကယ်လိုင်းနာမှာနေပါတယ်ဒါပေမဲ့ဒီ African American Community American Community ဆက်ပြတာတမန်ငါတို့အတိုင်းတိုင်းပဲကြီးထားတာဖြစ်ပါတယ်ကျွန်တော်တို့ရဲ့ base ကတော့ Iowa ပြည်နယ်မှာရှိပါတယ်ဒါပေမဲ့ကျွန်တော်တို့ကဒီ 501c3 ပေါ့ American နိုင်ငံရဲ့ဗန်တရားဝင်လူမှုအဖွဲ့အစည်းမှတ်ပုံကြီးအဖွဲ့အစည်းဖြစ်ပါတယ်ကျွန်တော်တို့ကအခုလက်ရှိကတော့ဒီခိုင်ပြည်မှာဒီကျေကျေလို့ပြည်ပြပွားနေတယ်အသက်ခံနေရတယ်တော့ IDP တွေတာမျိုးရီရွာတွေပြည်ပြလူတွေတိတ်နေချင်းထွက်ပြေးနေရတယ်အဲ့ဒီဟာရဲ့အားလုံးကိုကျွန်တော်တို့အကူအညီပေးရရှိပါတယ်လက်ရောအခြေအနေကပြီးတော့ဒီအခြေအနေနဲ့ကျွန်တော်တို့ကဒီဆက်ပြီးနေမှာဖြစ်ပြနေတဲ့ဟာတောက်လျှောက်ပေါ့လူခွေချူပေါမှုတွေအစိုးရရဲ့ဒီဟိုကဒီတရားလုပ်မှုတွေအဲ့ဒီဟာတွေကိုတောက်လျှောက်စောင့်ကြည့်ပြီးတော့ကျွန်တော်တို့ဒီနိုင်ငံတွေကအဖွဲ့အစည်းတွေကိုတို့တည်ပို့တဲ့နိုင်ငံတော်မီဒီယာတွေကိုတည်ပို့တဲ့ပြီးတော့အရေးယူဆောင်ရွက်ပေးဖို့လည်းအမြဲတမ်း UNHRC ပြီးတော့ Amnesty International Human Rights Watch ပြီးတော့ US Congress တို့ဝန်ယူနေအမြဲတမ်းပြည်သူတို့ချီးကျူးပြီးတော့ advocacy အလုပ်တွေကိုလုပ်ပါတ
ယ်ဟုတ်ကဲ့ခင်ဗျာဆိုတော့ဘယ်လိုဆိုင်တွေ့မအောင်ရှမ်းပြည်ကစင်ကြည့်မယ်ဆိုရင်တော့ရခိုင်ပြည်လောက်အခြေအနေတော့မဆိုးဘူးဒါပေမဲ့လုံးလုံးငြိမ်နေသေးတာလည်းမဟုတ်ဘူးပြီးခဲ့တဲ့ရက်ပိုင်းတွေအတွင်းမှာကိုပဲဒီကြောင်မဲဘက်မှာလာတက်ကပြတ်ပြတ်လို့တည်သွားရပြီးတော့အဲ့ဒီအပေါ်မှာကန့်ကွက်ဆန္ဒပြတာတွေလည်းရှိခဲ့တယ်ဆိုတော့ရော်ဆိုင်တွေ့မုံတို့အနေနဲ့ရှမ်းပြည်ဘက်ကလက်ရှိအခြေအနေဒီပေါ်မှာဘလောက်အထိစိုးရိမ်မှုရှိပါသလဲခင်ဗ
ျဟုတ်ကဲ့ကျွန်တော်ရှမ်းပြည်ကတော့တကယ်ဆိုရင်ကျွန်တော်တို့ခံခဲ့ရတာခံနေရတာကျွန်တော်တို့စစ်ဖြစ်နေတာပြဿနာတွေဖြစ်နေတာနှစ်ပေါင်း60နဲ့နှစ်တည်းတည်းရှိသွားပြီကျွန်တော်ကျွန်တော်ရှမ်းတမတော်ပေါ့လေရှမ်းတော်လန်ရေးဖွဲ့ကလက်နက်ခိုင်တော်လန်တာ 1958 ခုနှစ်ကတည်းကစတော်လာတာဆိုတော့ကျွန်တော်ချမ်းပြည်မှာတိုက်ပွဲတွေဖြစ်နေတာက60မိနစ်လုံးလုံးဖြစ်ခဲ့ပြီဒီ60မိနစ်လုံးလုံးမှာဖြစ်နေတဲ့ဒီတိုက်ပွဲတွေမငင်မသက်မှုတွေကျွန်တော်တို့အဲ့ဒီမှာမတရားနှိပ်စက်ခံရတာတွေကျွန်တော်ချမ်းပြည်လူထုတွေဘလောက်ထိဒုက္ခဆင်းရဲရောက်ရတာဆိုတာနှစ်ပေါင်းက60ကျော်ဆိုတော့စဉ်းစားကြည့်လို့ရှိရင်တော်တော်ကိုဆူဆူဝါးဝါးဖြစ်ခဲ့တယ်ဆိုတော့အထူးသဖြင့်ကကျွန်တော်တို့1996 1998ခုနှစ်လောက်မှာဆိုရင်တို့ကကျွန်တော်တို့ပမာတမတော်ကနေပြီးတော့ဖြတ်ပြီးဖြတ်စနစ်နဲ့ကျွန်တော်ရှမ်းပြည်ကိုအကြီးအကျယ်စစ်စီရေးလုပ်တာကျွန်တော်ရှမ်းတွေကထောင်ပေါင်းများစွာကျွန်တော်တို့ဒုက္ခရောက်တယ်ရွာပေါင်းစုံ4000ကျော်5000အထိကိုမိရှို့ဖြစ်ကြက်ခါရတယ်ပြီးတော့ကျွန်တော်ရွာသားတွေအကုန်လုံးထောင်ကနန်းတည်ကြတယ်ပြီးတော့မှတောင်းကနန်းသိန်းကနန်းထွက်ပြေးရတယ်အခုဆိုရင်ကျွန်တော်တို့ရှမ်းတွေကအခုရိုးတရားတို့အဲ့ဒီတေးဥပီတို့ရောက်သွားတာကလည်းသိန်းကနန်းရှိတယ်ဆိုတော့ကျွန်တော်တို့ရှမ်းပြည်မှာဖြစ်နေတဲ့ဒီပြဿနာခုနပြောတဲ့လက်နက်ကင်ပြဿနာတိုက်ပွဲပြဿနာကျွန်တော်တို့ရှမ်းပြည်သူလူထုတွေမတရားဖန်ဆီးနှိပ်စက်ခံရတာတက်ခါရမသိချင်းခံရတာတွေကနှစ်ပေါင်း60ကျော်အခုတည်းကလည်းဖြစ်နေတုံးပဲဆိုတော့အခုခုနပြောတဲ့အတိုင်းပဲကျွန်တော်တို့လုံခဲ့တဲ့နေ့3ရက်ကပဲကျွန်တော်တို့ပြည်သူလူထုတွေကမခံနိုင်လို့ကျွန်တော်တို့ကြောက်မဲမြို့နယ်မှာလူတွေက2000ကျော် 3000 အထိကျွန်တော်ရွာသားတွေကထွက်ပြီးဆန္ဒပြကြတယ်ဆိုတာကိုကျွန်တော်တွေ့နေရတယ
်ဟုတ်ကဲ့ခင်ဗျာကိုတင်ထွန်းဆန်တို့ရခိုင်ပြည်ဘက်ကတော့လက်ရှိအခြေအနေမှာတော့တိုင်းပြည်လုံးမှာအဆိုးဆုံးအနေအထားမှာရှိနေတာပေါ့လေဒီတိုင်းလူတွေပဲဒီရတားတွေဖန်ဆီးခံရတာတွေရှိတယ်ဒါကအုပ်ချုပ်ရေးမှုတွေကိုကိုဘက်ကလည်းဖန်ဒီဘက်ကလည်းဖန်ဆိုတော့အုပ်ချုပ်ရေးမှုတွေလုပ်ထွက်တာတွေလည်းရှိတယ်ဒီကြားထဲမှာတေးကြခြေကြထိခိုက်ဒဏ်ရာရတာတွေလည်းရှိတယ်ဒီကိလေသာပိုင်းမှာကိုပဲဟလာအားမပြုချိတ်ခံရတဲ့မျိုးသမီးတူကရဲစခန်းမှာကိုတိုင်းပွားပြီးတော့အမှုဖွင့်တဲ့ဖြစ်ရမျိုးတွေလည်းရှိတယ်ဆိုတော့ကိုတင်ထွန်းဆန်ကိုတင်ထွန်းဆန်အနေနဲ့ရောကိုရခိုင်ပြည်နယ်ကအခြေအနေပေါ့ဘယ်လောက်အထိစိုးရိမ်မှုရှိထားပါလဲ
ဟုတ်ကဲ့စိုးရိမ်မှုကအခုတော့ဒီမှာအတိုင်းအဆမရှိပါခင်ဗျာကျွန်တော်တို့ရခိုင်ပြည်နယ်မှာတော့ဒီတော်လန်ကြီးကဇက်တိုက်ဖြစ်ခဲ့တာပေါ့နော်တော့ဒီရခိုင်ပြည်နယ်ထဲမှာတကယ်တမ်းဖြစ်ရောက်ရောက်တိုက်ပွဲတွေဖြစ်ပြီးတော့ခုလိုအခြေအနေကြီးတိုက်တာကတော့ဒီ2008ခုဒီဇင်ဘာလောက်ကနေစတာပေါ့နော်ဆိုတော့အဲ့ဒီကနေစပြီးတော့အခုတောက်ချောက်ကျွန်တော်တို့ဒီအတိကတော့အစိုးရစစ်တပ်ဘက်ကနေပေါ့နော်ဒီလူအလေးကိုပြစ်တင်တိုက်ခဲ့ဝင်ပြီးတော့ဖမ်းလိုက်ဟာအများကြီးလုံးတာတွေ့ရတယ်တက်တိုက်ဆိုလို့ဒီလိုဆိုတာတွေ့ရတယ်အခုလက်ရှိလူ300နေပါကျွန်တော်တို့တိုက်ခိုင်းရပြီပြီးတော့900ကျော်ဒဏ်ရာရထားတာရှိတယ်မျိုးစုံဒဏ်ရာရထားတယ်ပြီးတော့မှတခါလူ300ပြီးပါတော့ရွာတွေမြို့တွေဖြစ်ပြီးတော့အကုန်လုံးနေပြအိုးအိုးအိမ်ရှိအဲ့လိုပေါ့အကုန်လုံးဒုက္ခရောက်သွားတာရှိတယ်အဲ့ဒီတခါတွေကိုလည်းဒီအစိုးရနေပြီးတော့အကြည့်ကျက်ချက်မဲ့ပြီးဘာမှလုပ်ပေးနေရလည်းမရှိဘူးအဲ့ဒီအပြင်လုပ်ပေးဖို့အတွက်အဖွဲ့အစည်းနိုင်ငံတကာအဖွဲ့အစည်းတွေလည်းဖိထားတယ်အပြင်အင်တာနက်ကိုပါဖိထားတယ်ဆိုပြီးတော့အပေါင်းချပြီးတော့မျိုးစုံလုပ်နေတာတွေ့ရတယ်နောက်လက်ရှိနောက်ဆုံးအဒီလူမျိုးပေါ့နော်ဝိုင်းပြီးတော့ gang rape ပေါ့နော်ဝိုင်းပြီးမတင်းကျင်းတဲ့ခေတ္တမျိုးတွေပါပေါ်လာတယ်ဆိုတော့ဒီအမှုကကျွန်တော်တို့သိရတဲ့လောက်တခုပေါ့နော်ပေါ်လာခဲ့တဲ့တခုပေါ့နော်တော်တော်များများကျွန်တော်တို့ရခိုင်မျိုးသမီးတွေကအဲ့လိုဖြစ်သွားလို့ရှိရင်လည်းဘာမှမမတက်နိုင်မြန်တဲ့တို့တွေဖုံးနာဖိထားပြီးတော့နေလိုက်ကြတာမျိုးအများကြီးရှိတယ်လို့ကျွန်တော်တို့ကြားရပါတယ
်။တော်တော်တဏ္ဍကံပရိပခါကရှိနေတဲ့အခါကျတော့ဂျားလေးကမြေစာပင်ကတော့လူရုပဲပေါ့လေ။တဏ္ဍကံပရိပခါဖြစ်ပြီးဆိုတော့လေလူရုကမြေစာပင်ဖြစ်ရတာပဲ။ဟလာတေချာခြေချာအိုးအိမ်တွေပျက်စီးကြထွက်ပြေးကြရ။တော်တော်ဒေါ်တော်ဆိုင်တွေးပေါ့။ဒီရတားတွေဒေသခံတွေထိခိုက်ရတယ်၊တည်ဆုံးရတယ်ဟလာ။တခါပိုင်ဆိုင်ပစ္စည်းတွေဆုံးရှုံးရတယ်စသဖြင့်ဒီဒုက္ခရောက်နေတဲ့အခြေအနေတွေအပေါ်မှာအမှန်တရားရဖို့တရားမျှတမှုရဖို့ကုရမဲ့ကြရမဲ့ဖြစ်နေကြတာပေါ့နော်အဲ့ဒါကိုဘယ်လိုဝိုင်းပြီးတော့ကုကြကြကြနိုင်တဲ့အခြေအနေမျိုးရှိပါမလဲတော့စမ်းသပ်ပါဦ
းဟုတ်ကဲ့ကျွန်တော်တို့ခုနပြောသလိုပဲဒီလက်နက်ကင်ပြီးတော့မှပฏิပက္ခဖြစ်နေတာကျွန်တော်ဒီပေါင်60ကျော်ဘယ်လိုမှလည်းအဖြေမရနိုင်ဘူးကျွန်တော်တို့အနေနဲ့ပိုးပြီးမှတုတ်ခတ်ရောက်လာတယ်ဆိုတော့နောက်ဆုံးကျတော့အခုအခြေအနေရဆိုတော့တလုံခဲတဲ့2015ခုနှစ်ပေါ့လေကျွန်တော်တို့ရှမ်းတမတော်ဒေါ်လန်ရေးတမတော်ကနေပြီးတော့အစိုးရနဲ့တမတော်နဲ့ညှိနှိုင်းပြီးတော့ဆွေးနွေးပြီးတော့မှနိုင်ငံရေးပြဿနာကိုနိုင်ငံရေးနည်းနဲ့ဖြေရှင်းမယ် ယ်အဆွေးနွေးမယ်ဆိုတော့အဆင့်ရောက်လာတယ်ဆိုတော့သူတို့အနေနဲ့ကတခါတဲ့ဆွေးနွေးပြီးတော့မှအဖြေရှာဖို့ကြိုးစားနေတယ်နောက်ဆုံးကျွန်တော်တို့ RCS ရှမ်းတမတော်ကနေပြီးတော့မှတော်လန်ရေးတမတော်ကနေပြီးတော့ NCA လက်မှတ်ထိုးတယ်လက်မှတ်ထိုးပြီးတော့သူတို့ NCA တဘောတူညီချက်အတိုင်းသူတို့ကငင်းချမ်းရေးယူဖို့အခုစတင်ပြီးတော့မှကြိုးစားပြီးဆွေးနွေးနေတယ်အဲ့ဒီသူတို့လက်မှတ်ထိုးထားတဲ့ NCA ထဲမှာဆိုရင်တကယ်ဆိုရင်တည်တည်ချာချာကိုပါတယ်ဥမာ NCA တဘောတူညီချက်အခန်း3မှာကိုတေချာကိုရေးထားတယ်အရက်သားတွေကိုပြည်သူတွေကိုဘယ်လိုကာကွယ်ပေးရမလဲနော်ပြည်သူတွေကိုမနှိမ့်ဆက်ရဘူးမငင်းဆက်ရဘူးမတက်ဖြတ်ရဘူးဟာသူကတခါတဲ့ပြည်သူလူထုတွေရဲ့လုံခြုံရေးအတွက်ကြီးပွားတိုးတက်ရေးအတွက်အားတေချာကိုပါတယ်ဗျဆိုအဲ့ဒီ MCA ထဲမှာသဘောတူညီတဲ့ထားတဲ့အချက်အတိုင်းကိုလက်မထိုးခဲ့ပြီးပြီဒါပေမဲ့ MCA အတိုင်းမလိုက်ဘူးဗျပမာတတ်မတော်အခုဆိုလို့ရှိရင် MCA ထိုးပြီးတော့နောက်ပိုင်း2015ခုနှစ်နောက်ပိုင်းဆိုရင်ကျွန်တော် RCS ရှမ်းတတ်မတော်နဲ့ကျွန်တော် SSVD ရှမ်းတတ်မတော်နဲ့ဝင်တိုက်နေတာအခါပေါင်း100ကျော်မကတော့ဘူးဗျဟုတ်က
ဲ့ကိုသေးထိုးစံရခိုင်ပြည်ဘက်ကတော့ဟလာလက်မငင်းချင်အပြစ်ခက်ချက်ဆက်ရလဲမရှိဘူးတစ်ဖက်သက်အပြစ်ခက်ချက်ထားတာတွေတော့ရှိတယ်ဒါပေမဲ့တိုက်ပွဲတွေကတော့ဆက်ဖြစ်နေတာပဲဟလာရှမ်းပြည်ဘက်မှာကအပြစ်ခက်ရက်ထားတဲ့ဂျားထဲမှာအပြစ်ခက်ရက်ထားတယ်ဆိုတာတော့မှဖြစ်နေသေးတာပြစ်ခက်လက်မရေးထိုးထားတယ်ဆိုတာလည်းရှိသေးတယ်ရခိုင်ဘက်ကအဲ့လိုလက်မရေးထိုးထားတော့မရှိဘူးဆိုတဲ့အခါကျတော့ရခိုင်ဘက်ကအခြေအနေကပိုပြီးတော့စိုးနေမှာပဲဆိုတော့အဲ့ဒီဘက်ကလူလူကိုတရားနှတ်တမ်းမှုရဖို့အမှန်တရားရဖို့ဘယ်လိုများလုပ်နိုင်ပါအောင်မလဲကိုသိန်းထွန်းစံ
ဟုတ်ကဲ့အဲ့ဒါတော့ကျွန်တော်တို့ကပြောရခက်တယ်အခုကတော့အခြေအနေပေါ်မူတည်ပြီးတော့ပေါ့နော်အမျိုးမျိုးတုံးတက်ကြတာပေါ့တချို့ကတော့လက်နဲ့ကင်တယ်ဆိုတော့နှစ်ဖွဲ့တိုက်ကြတာပေါ့နော်နှစ်ဖွဲ့တိုက်တော့လူတွေမေးကြရင်ဖြစ်ရတယ်အကြာကြာနဲ့အပြည့်စုံတွေထိခိုက်နေတိုက်ရတယ်ပေါ့နော်တိုးတော့တကယ်ပြဿနာအရင်းအမြစ်ကအဲ့လိုမဟုတ်ဘူးဖြစ်နေကြပြဿနာအရင်းအမြစ်ကဒီဗမာစစ်တပ်ကနေပြီးတော့ဝင်ရောက်ပြီးတော့ဟိုအများကြီးပေါ့နော်ဒီပြည်သူတွေကိုတနေ့တကျသွားပြီးတော့လုပ်နေတယ်လို့ဖြစ်နေပါတယ်ခင်ဗျအဲ့ဒီဟာကိုသူတို့အနေနဲ့တနည်းနည်းနဲ့ရပ်တန့်ဖို့လိုတယ်လို့ထင်ပါတယ်အဲ့တော့သူတို့ရဲ့ဒီအစိုးရတစ်ခုစစ်တပ်တစ်ခုရဲ့အနေနဲ့ကတော့နံပါတ်၁တို့တို့ရဲ့ညီညွတ်ချက်ပေါ့နော်ကတော့ပြည်သူကာကွယ်ပေးဖို့အသက်အိုးအိမ်စီးစိမ်ပြည်သူရဲ့အသက်အိုးအိမ်စီးစိမ်ကိုကာကွယ်ဖို့နံပါတ်၁ဖြစ်ဖို့လိုပါတယ်။တို့ကတော့ဟာငါတို့ရဲ့အဲ့လိုမလုပ်တော့မတိုက်လို့ရှိရင်အာဟို AA ကလုပ်နေဆိုတော့ AA ကဒီလက်ရှိတနာတို့လှိလာရသလောက်ပေါ့နော်။နှစ်နှစ်အတွင်းမှာကျော်မြို့တွေကျော်တွေကိုတွားပြစ်နေတာတော့လည်းမရှိဘူးခင်ဗျာ။တို့ဒီရခိုင်ပြည်သူတွေကိုတွားပြီးတက်တက်ကြီးဒုက္ခပြနေတာတော့မတွေ့ရပါဘူးခင်ဗျာ။အဲတို့တို့ရဲ့အစိုးရရဲ့အုပ်ချုပ်ရေးရန်ရဲနဲ့တိုင်တဲ့အလူတချို့ကဖမ်းကြည့်တာမျိုးလုပ်တာတော့တွေ့ရပါတယ်ခင်ဗျာဒါတော့မှသူတို့စက်ဖြတ်တာမျိုးမတွေ့ရပါဘူးအဲ့တော့အစိုးရဘက်ကတော့ရှင်းတယ်ခင်ဗျာသူတို့ဂျွာရီမျိုးတွေဝင်ပြီးမတင်ကြဘူးဆိုတဲ့ဟာတွေအကုန်လုံးဆွဲတိပေါ့နော်တရွာလုံးတော့နေလှမ်းအဲ့လိုတော့ထက်တက်ပြီးတော့အဲ့ဒီတက်တွေဘာတွေဆွဲတဲ့အခါကျတော့လည်းမျိုးတွေဂျွာတွေစီမံသွားဆွဲရတယ်ပေါ့နော်အဲဖုန်းကြီးကြောင်းတွေမှာဝင်ဆွဲဖျားတွေမှာနေရယူတယ်အဲ့လိုဟာတွေသူတို့ပဲလုပ်တာတွေ့ရ
ပါတယ်ဒါပေမဲ့ကိုတင်းလုံးဆန်းရက်သားတွေကိုအေအေဘက်ကရက်သားတွေကိုဖမ်းတာတော့လည်းရှိတယ်နော်
အဟုတ်ကဲ့အရသာဖန်းတာကျွန်တော်တိရတော့ကတော့ဒီဟာပေါ့နော်ဒီကျွန်တော်ခုနပြောတဲ့လိုပဲဒီအုပ်ချုပ်ရေးရန်ရဲနဲ့ဆိုင်နေတဲ့အဲလူတွေမျိုးကိုပဲတွေ့ရပါတယ်ဆိုတော့အစိုးရဘက်ကလည်းတနည်းနည်းဆိုင်တဲ့လူပေါ့နော်အဲလူမျိုးအာ
ကျွန်တော်က
လူကိုဖမ်းတာမျိုးပေါ့
ဟုတ်ကဲ့
မျိုးတွေ့ရှိပ
ါဟုတ်ကဲ့ကျွန်တော်ကဒီနေရာမှာအဓိကကဟလာဝါလီနာကတော့ကြောက်တာကအစိုးရနှစ်ယောက်ရှိနေတယ်ဆိုတာမျိုးပြောကြတယ်လက်ရှိအစိုးရဟလာဒလီပါတီဦးဆောင်တဲ့အစိုးရနဲ့တပ်မတော်အစိုးရနဲ့ပေါ့လေတပ်မတော်ကဒီလုံပိုင်ခွင့်အာဏာအများကြီးရယူထားတဲ့အခါကျတော့အစိုးရကလည်းတပ်ကိုအမိန်ပေးလို့မရဘူးတပ်ကသူ့သဘောနဲ့သူတီးခြားဟလာအာဏာနဲ့သူကကျင့်သုံးနေတဲ့သဘောမျိုးရှိတာဟုတ်ဆိုတော့ဖြစ်နေတာကတိုက်ပွဲတွေဖြစ်နေတာကတပ်နဲ့ဖြစ်နေတဲ့အခါကျတော့အဲ့တော့ဒီတပ်နဲ့ဖြစ်နေတဲ့တိုက်ပွဲတွေကိုတားနိုင်ပါဦးမလားတပ်ကိုတားနိုင်ပါဦးမလားအဲ့လောက်လားလားရှိပါဦးမလားဒေါက်တာဆိုင်ထွေးမောင
်အာတော်တော်တော့ပြောလို့ခက်မယ်ဘာဖြစ်လို့ဆိုတော့အခုကကျွန်တော်တို့ပမာပြီမှာကအစိုးရနှစ်ခုဖြစ်နေတယ်ကျွန်တော်တို့ပြည်သူ့ရွေးကောက်တင်မြောက်လာတဲ့ NLD အစိုးရနောက်ပြီးတော့မှကျွန်တော်ပမာတက်မတော်ကလည်းသူ့အစိုးရနဲ့သူပမာတက်မတော်ကလည်းအစိုးရရဲ့အမိန့်ကိုမနာခံဘူးတော့အောက်မှာလည်းမရှိဘူးသူဟာသူ independence သူဟာသူလုပ်ချင်တာလုပ်တယ်အခုတိုက်ပွဲတွေသွားနေတယ်ဟိုတိုက်ဒီတိုက်ဘာတွေလုပ်တာလဲသူ့တဘောသူ့အလိုရသူသွားတိုက်နေတာကျွန်တော်တို့နောက်ပြီးတော့အခုကပြဿနာကပိုဆိုးလာကနောက်ဆုံးမှအခုဆိုလို့ရှိရင် NLD အစိုးရကလည်းဟိုပမာတက်မတော်ရဲ့လုပ်ချက်တွေကိုအားပေးနေသလိုဖြစ်နေတယ်အခုဆိုရင်ဥမာရခိုင်မှာသွားတိုက်တာလေတခါလေအစိုးရကတခါလေအာတက်မတော်ကိုအားပေးအားမြောက်လုပ်နေတယ်ဆိုတော့အဲ့မှာလည်းပြဿနာအခုလိုဖြစ်နေတဲ့ပြဿနာမှာအစိုးရအနေနဲ့ကတက်မတော်ကိုထိန်းထိန်းသိမ်းသိမ်းမလုပ်နိုင်ဘူးထိန်းလည်းမထိန်းဘူးန
Now, but Obama and the head through Obama and I'm she that way. A good solution to no Obama Pima. So, Asuya and the cool Alma. You know, I knew Pidari, a pet and a pinned. You know, Pepelo, look, Pido Macon, look nameless, or to get Asuya, so it's a cool Vishiame. Anna Yare Suya, Pawa Shire Suya, any Suya can go take to one way. Some of those with the case of Russian, Asuya Le Alma Shiame. A Bidu Dure. Yeah, I'm actually. I'm a democracy. Look for it. Democracy so that do two can be similar. So yeah, so do two so yeah, here my boy. But no, Tamadoga, that Biro Ma to Anna Kainu Yamle. But no, Biro Ma Tamadoga, and Biro Joka, and Biro Tuluchina, Lulu Yamle.
Okay,
that democracy, Mahoga.
Okay. Oh, they know that I'll be born of Lumina, they know that the border.
โอเคแต่ละอันเนี่ยเราอีอันนี้ตัวตัวเนาะสุยันเนี่ยเช่นเดียวกันเราจะมาเล่นกับเขาสุยันเราเหมือนเราเนี่ยเทวะเวทแต่ท้าวชิคุปัสสิโมเอามาที่อันนี้เนี่ยเวมิโรอ๋อนายาชิวิโรโลกอะไรเด็ดด้วยจนเราว่าที่ท้าวชิปัสสิโมไปตัวเนี่ยเช่นไปเราสุยันเนี่ยเนี่ยเนี่ยแค่สายสุยันเนี่ยคนเราทำไมตั้งก็ติดมันเทิงช่วงไหนเนี่ยสุยันอยู่บ่ก็ต่อกูที่อะไรที่ก็องเซนสุขีเนี่ยลูกสังเกตีอันนี้เนี่ยลูกสังเกตุที่อะไรสิ่งที่ ดิฉันก็ยังอยากไปพิมพ์รูปที่เราอาบอาบน้ำผิวอยู่นะพี่อาวัยแต่ปัจจุบันเนี่ยถ้าเจ้าดูไปดูรูปด้านนี้แล้วตัวมันเขาตัวลูกคนนี้ดูอันนี้มันตัวสูงเนี่ยรูปแบบเนาะไอ้ที่ทำเนี่ยคือสีอะไรแต่ตอนที่เราส่งเปลี่ยนมีรูปช่วยเราตอนเราทำเช็คคุปปะที่มองชัดดีรูปตัวนี้เนี่ยก่อนเนาะไอ้ที่พี่อามันพอแม่ในงานเราแต่งงานเราเจอเนี่ยที่มันก็ที่จะพิจารณาไม่พอที่ผมอยู่สวยอ่ะมีรูปเปลี่ยนเลย
พอสมบูรณ์เลยวะนี่มีเงินตัวนี้เลยวะเราความมันถูกมากโอเคแต่กูดีใจเลยมาเลยนะดูยังยังสุนีจาราอิชิเลยนั่นแสดงว่าจะเป็นลงนี้แล้วกันสุนีบอกกูเปลี่ยนดีรอน้องที่เจ็บบาดวุ้นสุนีลงนี้จาราอิชิเลยก่อนนะแต่ไม่เล่นยังยังลงงานสิ่งที่ก้าที่ที่ตัดตาฉันเองใช้ใช้ชิวยาวมีนะเราไม่เข้าผู้สรุปเดี๋ยวเท่านั้นเองดูมาละมาสุนีเลยเบ้ยก็ไปกับเจ็บบาดวุ้นเบ้ยดีช่วยก็ไปลงกาละกูจะลงเนี่ยเลยจีจีเอายก็ไปลงกาละมาอะไรที่เ
ာ
ကျွန်တော်ထင်တာတော့အရန်ခက်ပါလိမ့်မယ်ဘာဖြစ်လို့ဆိုလို့ရှိရင်အခုကျွန်တော်တို့2015ရွေးကောက်ပွဲတုန်းကဆိုလို့ရှိရင်NLD ကနေပြီးတော့အများကြီးကိုနိုင်သွားတယ်ကျွန်တော်တို့လွတ်တယ်မှာအများကြီးနေရာရသွားတယ်ဆိုတော့ဒီ NLD အစိုးရကတခါတဲ့သူ့မှာပါဝါအာဏာအများကြီးရသွားတယ်သူလွတ်ပိုင်ခွင့်လည်းအများရှိတယ်ဒါပေမဲ့ကျွန်တော်ကြည့်ပါအခု9နှစ်လောက်ရှိတော့ရှိသွားပြီအခု NLD အစိုးရဗာမြလုံနိုင်တယ်လေဘယ်လိုကောင်းတာလဲဘယ်လိုတိုးတက်မှုရှိတယ်လဲဆိုတာကျွန်တော်ပြန်ကြည့်တဲ့အခါလုံးဝအားရစရာမရှိဘူးနောက်ပြီးတော့ပူဆိုးမှာကအခုက2020ရွေးကောက်ပွဲမှာဆိုလို့ရှိရင်ကျွန်တော်အမြင်ပြောရမယ်ဆိုလို့ရှိရင်2025ရွေးကောက်ပွဲလို့ NLD က landslide တခါတဲ့တောင်ပြိုကမ်းပြိုနိုင်သွားမယ်အကြီးကြီးနိုင်သွားမယ်ဆိုတာလုံးဝမဖြစ်နိုင်ဘူးဘာလို့ဆိုလို့ရှိရင်အခုကဘီတူလူထွေးတွေကတိလာပြီးမင်းလာပြီးငါနှစ်လုံးလုံးခံစားနေရတဲ့ပြဿနာတွေမင်းနေရတဲ့အရာတွေအားလုံးတွေ့နေရတယ်ဒုက္ခမှုတွေဘလို့များရခုရခဲ့တယ်လေဟာပြည်သူလူထုတွေဘလောက်ထိဒုက္ခရောက်နေတယ်လဲ။ဘာပြဿနာတွေရှိတယ်လဲ။အကုန်ကပြနေပြီ။ဆိုတော့ကတကယ်လို့ NLD ကတောင်ပြိုကမ်းပြို landslide မအောင်မြင်ဘူးမချော်ရစီမရဘူး။သူ့မှာအာဏာပါဝါအကုန်မရှိဘူးဆိုလို့ရှိရင်သူအစိုးရမဖွဲ့နိုင်တော့ဘူး။သူမဖွဲ့နိုင်ဘူးဆိုရင်သူကခုနပြောသလိုတကညွန့်ပေါင်းအစိုးရတွေလောက်ရတော့မယ်။ညွန့်ပေါင်းအစိုးရလို့လို့ရှိရင်ဘယ်သူနဲ့ပေါင်းပြီးလုပ်မလဲ။အဲ့ဒီမှာအခုဆိုရင်သူကအာဏာအများကြီးရထားတာတောင်မှကောင်းကောင်းမွန်မွန်မလုပ်နိုင်ဘူးဆိုရင်ကဲအာဏာညော့သွားပြီတခြားပါတီတွေနဲ့ပေါင်းပြီးတော့ညွန့်ပေါင်းလောက်ရမယ်ဆိုရင်အဲ့လားပိုးပြီးမှဆိုးလာမယ
်
ဆိုတော့ကျွန်တော်အမြင်ကတော့ကျွန်တော်မျှော်လင့်ချက်ကတော့ပိုးပြီးကောင်းလာမယ်လို့ကျွန်တော်တော့မမျှော်လင့်ဘူ
းကိုဒင်းထွန်းဆောင်ရော2020ရွေးကောက်ပွဲအလွန်ကာလကိုလမ်းမျှော်ကြည့်ပြီးတော့ဘယ်လိုများတွက်ဆထားတာရှိကလေးလက်ရှိဟလာဖြစ်နေတဲ့ပြည်ပခအခြေအနေအရသားတွေကိုကာကွယ်ပေးနိုင်ဖို့အမှန်တရားရနိုင်ဖို့စသည်ကား
ဟုတ်ကဲ့အခြေအနေကတော့တော်တော်ဆိုင်ခွင့်ပေါ်သုံးသက်တယ်ပဲခက်စီအခြေအနေနေပါရဲ့ခင်ဗျာဟုတ်ကဲ့ NLD အနေနဲ့ဥမာနိုင်ကြီးဖြစ်နေတာပေါ့နော်အကုန်လုံးတောင်မျိုးကပြုလက်စလိုက်နိုင်သွားလို့ရှိရင်ရောအဲအနေဆုံးဒီအခြေအနေလက်ရှိအနေတစ်ချက်တော့ဆိုးလောက်ဘူးပေါ့နော်အဲ့လိုမျိုးသဘောရပါတယ်တကယ်အဲ့လိုမှမဟုတ်လို့ရှိရင်ကျွန်တော်တို့ကဒီစက်တက်အောက်မှာပဲထပ်ပြီးတော့ပုံပြီးလုံးလုံးပြန်ကြာသွားမယ်သဘောမျိုးဖြစ်နေပါတယ်လို့မြင်ရပါတယ်ခင်ဗျာအဲ့ဒီကအခြေအနေတော့ဟုတ်ကဲ့ပြောနေတဲ့တဲ့အားနည်းနေလို့ပြီးပါတယ်နောက်ပြီးတော့ကျွန်တော်များပြောချင်တာကတော့ဒီ NLD အနေနဲ့ပေါ့နော်ဒီသူလုပ်ခွင့်ရခဲ့တဲ့9နှစ်မှာလဲဒီတခြားလေးပေါ့နော်ဒီမိုကရေစီဘက်ကဥပဒေဟာကိုနည်းနည်းဒီသက်သက်ရှိရှိလေးလုပ်
ကဲတင်တယ်လို့ကျွန်တော်ယူဆပါတယ်အဲအဲ့ဒီဟာတစ်ခုပါ
ဟုတ်ကဲ့အခုကတော့ငါးနှစ်တတန်းကတော့ကုံတော့မှာပဲမှာပဲဗျာရွက်ောက်ခွဲနဲ့ပတ်သက်လို့ကတော့မျိုးမျိုးတော့ခံပန်းနေကြတာပေါ့ဆိုတော့ဒေါက်တာဆိုင်းဖင်းမောင်ရောကိုသိန်းထွန်းဆန်ရောကဒီ2020ရွက်ောက်ပွဲအလွန်ဟိုဘက်ကာလမှာလက်ရှိရှိနေတဲ့လက်နက်ကိုင်ပြည်ပကအခြေအနေငြိမ်းချမ်းရေးအခြေအနေရတပ်ပြည်သူတွေခံစားနေရတဲ့ဒုက္ခတွေကျော်ပါးပွားအောင်လုပ်နိုင်တဲ့အလားအလာမျိုးကောင်းကောင်းမမြင်ထားဘူးလို့ပြောရမလားဒေါက်တာဆိုင်းဖင်းမောင်ကိုသိန်းထွန်းဆန
်ဟုတ်ကဲ့ကျွန်တော်ထင်တာကတော့ sincerityကျွန်တော်ခုနပြောဖြောင်းမှတ်တဲ့စိတ်တဘောသားရှိဖို့လိုတယ်တကယ်တမ်းပဲငင်းချမ်းရေးလိုချင်တဲ့ဆန္ဒရှိဖို့လိုတယ်အခုငင်းချမ်းရေးငင်းချမ်းရေးလို့တော့ပြော2030ကတည်းကလောက်လာတဲ့ငင်းချမ်းရေးငင်းချမ်းရေးဆွေးနွေးလာအခုဆိုလို့ရှိရင်10နှစ်လောက်ရှိတော့မယ်အခုဒီလိုငင်းချမ်းရေးတလောက်ကြာနေတာတော့မှဘာမှမဖြစ်နိုင်ဘူးဘာမှဖြစ်မလာဘူးဆိုလို့ရှိရင်တော့ကျွန်တော်မြင်တာကကျွန်တော်ထင်တာကသူတို့မှကတကယ်ဖြောင်းမှန်တဲ့စစ်ကပေါ်သားမျိုးတကယ်ပဲငင်းချမ်းကြီးလူချင်းတဲ့ဆန္ဒမျိုးနဲ့လုတ်တလားဆိုတာကျွန်တော်မေးစရာမေးခွန်းနေဖြစ်လာတယ်တကယ်ငင်းချမ်းကြီးလူချင်းတဲ့ဆိုကျွန်တော်တင်တာကဘာမှမခက်ဘူးဗျငင်းချမ်းကြီးလူချင်းနဲ့ဥမာတပ်မတော်ကလည်းလူချင်းနဲ့ဒီကျွန်တော် NLD ဆွေးရလို့ချင်းလူချင်းနဲ့ကျွန်တော်တိုင်းရင်းသားလက်လက်ကဲနေကဘိုးလူချင်းနဲ့ဆိုတော့လူချင်းနေတဲ့အချင်းချင်းပဲဘာလို့ချက်ချင်းမရနိုင်တယ်လဲဆိုတာကဒါကကျွန်တော်တို့မေးစရာကဟုတ်မဟုတ်သေးရဲ့လားသူတို့တကယ်ပဲငင်းချမ်းရေးလိုချင်လို့လုပ်တာလားဒါမှမဟုတ်ငင်းချမ်းရေးကိုပန်းပြပြီးတော့မှပဲမိမိအာနာပါဝါခိုင်မြဲအောင်ဒါဆက်သွားနိုင်အောင်လုပ်နေသလားဆိုတော့မိခုနဲ့အများကြီးထွက်လာပါတယ
်ဟုတ်ကဲ့ကိုသိန်းတို့ဆိုရောဘယ်လိုမြင်လဲ
ဟုတ်ကဲ့ဆရာတိုင်းထောင်နဲ့ကျွန်တော်လည်းဒီနေရာမှာလည်းသဘောတူတူပါတယ်အဲဒါပေမဲ့ကျွန်တော်လည်းအဲ့လိုမြင်တာကတော့ဒီအဓိကတော့အာနာကိုလက်ခံထားတယ်ပေါ့နော်အာနာကိုရရှိနေတဲ့ချစ်အတက်နဲ့ဘယ်အစိုးရပဲတက်တယ်တက်နေပေါ့နော်သူတို့အာနေပြီးတော့အားလုံးကိုဒီတိုင်းရင်းသားအဓိကဒီလက်နဲ့ကံပြဿနာတိုင်းရင်းသားပြဿနာဖြစ်တယ်ဆိုတော့အားလုံးကိုကျွန်တော်တို့ကကဲအားလုံး ceasefire လုပ်လိုက် NTA တို့မျိုးထိုးရင်လည်းထိုးလောလောဆယ်ကတော့အားလုံးသူတို့ဒီထိုးနေနေတာအားလုံးရပ်ချလိုက်လို့ရှိရင်အဲဒီတိုင်းရင်းသားလက်နဲ့ကံတွေကထပြီးတော့မျိုးရည်ရွာတွေဝင်ပြီးအလကားတွေတိုက်နေမဲ့ပခွက်တစ်ခွက်မှမရှိဘူးလို့မြင်ပါတယ်ဆိုတော့ဒီအာနာရှိနေတဲ့အဖက်ကနေစရက်ပြီးတော့ရှင်ပြဖို့အတွက်သင်္ချီယာလေးပေါ့နော်ရိုးရိုးသားသားနဲ့တကယ်တမ်းလှုပ်ဆောင်လိုက်လို့ရှိရင်ဒီကိစ္စအောင်မြင်သွားမယ်လို့ယူဆပါတယ်ဆိုတော့အဲ့ဒီတွဲကိုပဲကျွန်တော်တို့အားလုံးပိုင်းတွန်းအားပေးသွားဖို့လုပ်မယ်လို့ယူဆပါတယ
်ဟုတ်ကဲ့ပါခင်ဗျာအော်ဆွေးနွေးပေးတဲ့ဒေါက်တာဆိုင်ဖြူမောင်ကိုတိတ်ထုံးစံအထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ
ကျေးဇူးတင်ပါတယ
်ကိုရိုးရိုးကျေးဇူးတင်ပါတယ်ခင်ဗျာ
မရိကပြည်တော်စုကယ်လီဖိုးနီးယားပြည်နယ်ခြေဆိုင်ရှမ်းစာပေနဲ့ယဉ်ကျေးမှုတင်ဥက္ကဋ္ဌဒေါက်တာဆိုင်ထွေးမောင်အိုင်အိုဝါပြည်နယ်ခြေဆိုင်အမေရိကန်ရခိုင်လူမှုအဖွဲ့အစည်းဒုတိယဥက္ကဋ္ဌဦးသိန်းထွန်းစံတို့ပေါင်းဆွေးနွေးသွားကြတာပါကိုဗစ် -19 ရေးပေါ်အခြေအနေကြောင့်အပြည့်အဝအစီအစဉ်တွေကိုယာယီအားဖြင့်ပုံစံပြောင်းလဲထုတ်လွှင့်နေတာဖြစ်ပြီးအခုဆွေးနွေးခန်းကိုအင်္ဂါညတိုင်းလေးတိုင်းအစီအစဉ်နေရာမှာအစားထိုးထုတ်လွှင့်မှာဖြစ်ပါတယ်ဒီအစီအစဉ်တွေကိုအားပေးနာဆက်ကြည့်ကြရတဲ့ဒီကျေးဇူးတင်ပါတယ်ကျွန်တော်ကြောကြသိပါခင်ဗျာ
ခုဆက်လက်ပြီးတော့သတင်းအကျဉ်းချုပ်ကိုကြေညာပေးပါမယ်။ကမ္ဘာတဝန်းကိုရိုနာဗိုင်းရပ်စ်ပိုးကြောင့်သေဆုံးသူ 9,000 ကျော်အပါအဝင်ပိုကူးခံရသူ 73 သန်းအထိရှိလာချိန်မှာအမေရိကန်ပြည်ထောင်စုမှာတော့နေရာဒီအကုန်လုံးမှာအလားအလာရှိတဲ့ကိုရိုနာဗိုင်းရပ်စ်ကကွယ်ဆေးစတင်ထုတ်လုပ်နိုင်ဖို့မျှော်မှန်းထားတယ်လို့ပြောပါရတယ်။ဘယ်ကကွယ်ဆေးကထိရောက်မလဲဆိုတာမသေချာသေးပေမဲ့ဆေးထုတ်လုပ်ရေးလုပ်ငန်းစနေပြီလို့ထရမ့်အစိုးရအဖွဲ့အစည်းမြင့်တာဝန်ရှိသူတဦးရဲ့ပြောဆိုချက်ကိုကိုးကားပြီးအမေရိကန် CNBC သတင်းဌာနကတင်းနှင်းလာနေမှာကြေညာသွားပါရတယ်။ဆေးထုတ်လုပ်ရေးအတွက်ပစ္စည်းကရိယာတွေဆေးထုတ်လုပ်မယ့်နေရာတွေဆေးထုတ်လုပ်ရေးကုန်ကျန်းတွေရထားပြီလို့လည်းအဲ့ဒီအရာရှိကိုကိုးကားပြီးတော့ CNBC သတင်းကပြောဆိုသွားပါတယ်။ Moderna နဲ့ Johnson & Johnson ကုမ္ပဏီတို့ကဒီလကုလမှာအဲ့ဒီကာကွယ်ဆေးတွေကိုလူတွေနဲ့ဆန်တက်မယ်လို့ခန့်မှန်းရကြောင်းလဲ CNBC ကပြောပါတယ်။အခြားကမ္ဘာနိုင်ငံတွေထဲမှာပိုကူခံရသူတသန်းဝန်းကျင်ရှိလာတဲ့အိန္ဒိယမှာမနစ်တရက်ထဲပိုကူခံရသူအသစ်2,800ကျော်ပါတယ်။လေးရက်အတွင်းပိုကူသူအသစ်3,000ထိရှိလာနေတဲ့အတွက်အိန္ဒိယမြို့ကြီးအတော်များများမှာကသတ်မှုတွေပြန်ပြီးတော့ချမှတ်ထားပါတယ်။သမရအင်ဖီရောကကတ်ယောဂါတိုက်ဖျက်ရေးအဖွဲ့ဝင်ဖြစ်တဲ့ထိတ်တန့်ကျန်းမာရေးပညာရှင်ဒေါက်တာအန်သနီဖောက်ချီကိုသမရဒိုနယ်ထရမ့်ကဘေးဖယ်ထားတယ်ဆိုတဲ့သတင်းမျိုးထွက်ပေါ်လာပေမဲ့သူတို့နှစ်ယောက်ရဲ့ဆက်ဆံရေးပြေလည်ပါတယ်လို့သမရထရမ့်ကတနင်္လာနေ့မှာပြောဆိုခဲ့ပါတယ်။လူကောင်းတစ်ယောက်ဖြစ်တဲ့ဒေါက်တာဖောက်ချီနဲ့ဆက်ဆံရေးတိတ်ကောင်းပေမဲ့သူနဲ့အမြဲတမ်းသဘောထားတိုက်ဆိုင်တာတော့မဟုတ်ဘူးလို့သမရထရမ့်ကပြောဆိုသွားတာပါ။နေဆက်တွေပိတ်ခဲ့တယ်လို့ပိုကူဆက်သူအများပြားရှိတဲ့တရုတ်နိုင်ငံကလူတွေကိုပြည်ဝင်ခွင့်ပိတ်ပင်ခဲ့တာကိုလည်းသမ္မတထရမ့်ကပြောဆိုခဲ့တာပါ။ဒေါက်တာဖောက်ဂျီကအမေရိကန်မှာကိုရိုနာဗိုင်းရပ်စ်ပိုးကူးခံထားသူတန်းချီရှိနေပေမဲ့ပိုကူဆက်မှုရော့ကျသွားမယ့်ပုံမရှိသေးဘူးဆိုပြီးတော့တတိပေးနေတာဖြစ်ပါတယ်။ ဇူလိုင်လ17ရက်နေ့မှာ The Washington Post တင်စာကြီးကဖော်ပြခဲ့တဲ့အင်ပီရိုကုံတော်ရဲ့အကြံပေးပီတာနာဗာရိုရဲ့ရေးသားချက်မှာတော့သမ္မတ ထရမ့်နဲ့ဒေါက်တာဖောက်ချီတို့ဂျွန်လပထမပတ်မှာနှောက်ဆုံးစကားပြောခဲ့တယ်လို့ဖော်ပြထားပါတယ်တနင်္လာနေ့မနေ့အစောပိုင်းမှာလဲကိုရိုနာဗိုင်းရပ်စ်နဲ့ပတ်သက်ပြီးတော့ယောဂါကာကွယ်ထိန်းချုပ်ရေးဌာန CDC အပါအဝင်လူတိုင်းလိန်ညနေတယ်ဆိုပြီးတော့ Twitter မှာသမ္မတ ထရမ့်ကရေးသားခဲ့ပါတယ်ဒီကနေ့ညအတွက်ထိတ်တန့်ရောက်သတင်းတွေကတော့ဒီလောက်ပါပဲရှင် VOA ကိုအားပေးနာဆင်တဲ့အတွက်အထူးကျေးဇူးတင်ပါတယ်တော်တာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကျမ်းမာရှင်လာပါစေရှင်ကျမအနားပါ
This program has come to you from the Voice of America, Washington.